တဝါဤအဘာဝဘောဓာတောမရှိမှုကိုဖွင့်ဖောက်ပြီးသိမြင်နေခြင်းကြောင့်အတ္တဒိဋ္ဌိအတ္တဒိဋ္ဌိကိုပစ္စဟတိပစွန့်နိုင်၏အကြောင်းတရားတွေကြည့်လိုက်တော့လေအကြောင်းတရားတွေမှာအကျိုးတရားတွေကိုဖြစ်အောင်ပြုလုပ်မယ်ဆိုတဲ့ဗျာပါရစွန့်ဟင်တတ္တိမရှိဘူးဗျာပါရမရှိဘူးအကျိုးတရားတွေကလည်းတခါနောက်ထပ်အကြောင်းတရားတွေပေါ်လာရင်ဖြစ်လိုက်မယ်ဆိုတဲ့အကြောင်းကြောင့်ဗျာပါရမရှိဘူးဒီလိုဗျာပါရမရှိမှုကိုကောင်းမှုမှန်ကန်စွာသိခဲ့မယ်ဆိုရင်ကောင်းမှုမှန်ကန်စွာသိခဲ့မယ်ဆိုရင်တော့ဘာပြောရလဲလို့ပြီးတော့နိရိဟာနိသိဝဓမ္မမတ္တတိပတ္တံတော်ဆိုပြီးဒီကံဆရာတော်ကဖွင့်ထားပါเนาะအကြောင်းတရားတွေမှာလည်းပရမသဘောတည်းတည်းဝိဇ္ဇာသင်္ခါရတဏှာဥပါဒံစတဲ့အကြောင်းတရားတွေကြည့်လိုက်တယ်လည်းပရမစွန့်ရင်တက်တက်ဝိညာဉ်နာယုတ်တလရဏဖတ်တာဝိညာဉ်စားတဲ့အကျိုးတရားတွေကြည့်လိုက်ရင်လည်းပရမတ်စွန့်ရင်တသက်ကလေးသာဖြစ်အဲ့ဒီထဲမှာအကြောင်းတရားတွေကလည်းအကျိုးကိုဖြစ်အောင်ပြုပြင်မယ်ဆိုတဲ့အထုံမှုမရှိဘူးနေဇီဝဇီဝဆိုတာလည်းမရှိဘူးအကျိုးတရားတွေပြီးကြည့်လိုက်တော့လည်းအကြောင်းတရားတွေဖြစ်လာရင်တို့ဖြစ်လိုက်မယ်ဆိုတဲ့ရာပါရမရှိဘူးကြိုးစားမှုမရှိဘူးဇီဝအတ္တမရှိဘူးအကြောင်းဘက်မှလည်းဇီဝအတ္တမရှိဘူးအကျိုးဘက်မှလည်းဇီဝအတ္တမရှိဘူးလို့ကောင်းမွန်မှန်ကန်စွာသိခဲ့မယ်မြင်ခဲ့မယ်ဆိုရင်ပြုလုပ်နေတဲ့ဖန်ဆင်းနေတဲ့အတ္တဤမရှိမှုကိုညာနဲ့ထွန်းဖောက်သိမြင်နေခြင်းကြောင့်အတ္တဒိဋ္ဌိကိုပယ်စွန့်နိုင်တဲ့သွန်အားရှိတယ်ပြုလုပ်နေတဲ့ဖန်ဆင်းနေတဲ့အတ္တကိုတော့အကျဉ်းသားအဖြစ်ပရမအတ္တဆိုပြီးသုံးတာအပြည့်လို့ခံရတဲ့အဖန်သင်ခံရတဲ့အတ္တကိုဇီဝအတ္တဆိုပြီးသုံးထားတယ်။အဲ့ဒီအတ္တနှစ်မျိုးလုံးမရှိတော့ဘူး။အကြောင်းတရားပဲအကျိုးတရားပဲနှစ်ဖက်လုံးကြည့်လိုက်တော့ပရမတ်သဘောစွန့်ရင်တက်တက်တာပဲ။ဇီဝအတ္တမရှိဘူး။ဒါကြောင့်ပြုလို့နေတဲ့ဖန်သင်နေတဲ့ပရမတ်အတ္တလည်းမရှိဘူး။အပြည့်လို့ခံခြင်းပြုလို့ခံရတဲ့အဖန်သင်ခံရတဲ့ဇီဝအတ္တဆိုတာလည်းမရှိဘူးဆိုပြီးတော့အတ္တဒိဋ္ဌိအစွဲကိုဒီအဗျာပါရဏိကိုကောင်းမွန်မှန်ကန်စွာသိခဲ့ရင်ဒီနည်းကပယ်စွန့်နိုင်တဲ့သွန်အားရှိတယ်။မိစ္ဆာပတ္တံတောယောအတ္တတိပိဗျာပါရအဝိဇ္ဇာတိနံတဘာဝနိယမအတိတောဟေတုဘောတတ္တအကဟံအကဟနတောအကရိယဒိဋ္ဌိဥပတိယတိ။ဒီအဗျာပါရဏိကိုကောင်းမွန်မှန်စွာမှန်ကန်စွာမသိခဲ့ရင်လည်းအကရိယဒိဋ္ဌိဖြစ်သွားတယ်။ဘယ်လိုဖြစ်သွားလဲ။မိစ္ဆာပတ္တံတောမှမှယွံ့ယွံ့သိမြင်ခဲ့သည်ရှိသော။ဗျာပါရေကြောင်းကြဗျာပါရတိအတ္တတိပိမရှိတော်လီဝိဇာတိနာအဝိဇ္ဇာသတိတို့ဤသဘာဝညမသိတော်သဘာဝညမအဖြစ်ပြည့်စုံနေသောယောဟေတုဘာဝအကျင့်အကြောင်းတရားဖြစ်မှုဤအတ္ထိရှိတတ္တထောအကြောင်းတရားဖြစ်မှုကိုအကနာတော်လက်မခံနိုင်ခြင်းကြောင့်အကရိယဒိဋ္ဌိအကရိယဒိဋ္ဌိကိုဥပါဒိယတိဆွဲယူမြေတ္တဖြစ်တတ်၏ပရမတရားတွေခုနကအဝိဇ္ဇာကြည့်လိုက်တော့လေသင်္ခါရကိုဖြစ်အောင်ပြုလုပ်မယ်ဆိုတဲ့ကြောင်းကြဗျာပါရတော့မရှိဘူးအဲ့ဒီကြောင်းကြဗျာပါရမရှိတော့ဘူးမာမယွင်းယွင်းသွားပြီးတော့ယူဆတတ်မှဖြစ်ရင်မာမယွင်းယွင်းယူဆတတ်တဲ့စကားကဘယ်လိုဟာလဲလို့ပြီးတော့သတ္တံပါရကိဏောဥဒ္ဓမုခတာသတ္တံပါရဝါယုန်တော်တိရိယဂမနံသဘာဝနိယမသိတာတဘာဝအဖြစ်ပြီးနေတဲ့စကားကတော့ဦးဇင်းတို့အမတန်ပြင်းထန်နေတဲ့အဆောက်အုံနဲ့တကွလောင်ကျွမ်းနေတဲ့မိတော့ဒီမိတော့ဒီလောင်ကျွမ်းခဲ့လို့ရှင်အောက်ကိုစိုက်ပြီးအခိုးအငွေတွေကထွက်သွားမလားအပေါ်ကိုအခိုးအငွေတက်မလားအပေါ်ကိုတက်တဘာဝနိယမနော်တသံပါရဝါယုတိရိယခမနာအဆောက်အုံနဲ့တကွအပြင်းအထန်တိုက်ခတ်နေတဲ့လေသည်ကန့်လန့်ပြတ်သွားတယ်ဒါဟာတဘာဝနိယမအဲ့ဒီလိုသဘောဝနိယမအဖြစ်ပြည့်တယ်လို့ပဲဝိဇ္ဇာစတဲ့အကြောင်းတရားတွေရှိဒီအကြောင်းတရားတွေဟာသင်္ခါရစတဲ့အကျိုးတရားကိုပြည့်စည်နေတဲ့သွမ်းအားဒီသဘောဝအဖြစ်ပြည့်နေတဲ့သွမ်းအင်တစ်ခုအဲ့ဒီသွမ်းအင်ရှိနေတဲ့သဘောဝတတ္တိသွမ်းအင်ကိုအကြောင်းတရားလို့ခေါ်ပါတယ်အဲ့ဒီအကြောင်းရှိမှုကိုသူကလက်မခံဖြစ်သွားတတ်တယ်မမယွင်းယူဆခဲ့ဘယ်လိုမမယွင်းယူဆတယ်လို့ပြောတော့ကတ္တစီကတုဏအဘာဝနာကာစီကရိယာပလပပန္တိဟိပြုလုပ်နေတဲ့ပုဂ္ဂိုလ်တ attva မရှိတဲ့အတွက်ဒီဆုံးတဥ့မမရှိတဲ့အတွက်ကြောင့်နာဂသိကရိယာဖလပပန္နိပြုလုပ်မှုလုပ်ငန်းရမှန်တမျှနဲ့အကျိုးနဲ့ဆက်ဆက်မှုဆိုတာမရှိပါဘူးလို့ဒီလိုသွားပြီးတော့ မမှန်တွင်ယူဆခဲ့မှာဆိုရင်အဂရိယဒိဋ္ဌိကိုသွားဆွဲယူပြီးရတာဖြစ်တတ်တယ်ဆိုလိုတာကတော့ဥစ္စေလို့အဝိဇ္ဇာအစရှိတဲ့အကြောင်းတရားတွေ၌သင်္ခါရစတဲ့အကျိုးတရားတွေကိုဖြစ်အောင်ပြုလုပ်မယ်ဆိုတဲ့ကြောင်းကြဗျာပါရမရှိဘူးကြောင်းကြဗျာပါရမရှိတဲ့အတွက်အကြောင်းနဲ့အကျိုးဟာဘာမှဆက်ဆံမှုမရှိပါဘူးဒီလိုသွားပြီးယူခဲ့မယ်ဆိုရင်အကြောင်းကြောင့်အကျိုးဖြစ်နေတယ်ဆိုတော့ဘူးကိုလက်မခံပဲအကြောင်းနဲ့အကျိုးဘာမှဆက်ဆံမှုမရှိတာလေးကိုကြည့်ပြီးတော့အကြောင်းမရှိဘဲနဲ့သဘာဝတရားအလိုလိုဖြစ်နေပါတယ်လို့သွားလက်ခံလိုက်မယ်လို့ကျင်တော့အခရိယဒိဋ္ဌိပဲရင်သွားတတ်တယ်နော်ဒီတော့အကြောင်းတရားတွေမှာလည်းအကျိုးကိုဖြစ်အောင်ပြုလုပ်မယ်ဆိုတဲ့သွားရင်မရှိတာမှန်တယ်ဒါပေမဲ့လို့ဝိဇ္ဇာကြောင့်သင်္ခါရဖြစ်ရတယ်လို့ဘာကြောင့်ပြောနိုင်လဲလို့နေတော့ဒီဝိဇ္ဇာဆိုတဲ့အကြောင်းတရားထင်ရှားပေါ်လာမှသင်္ခါရဆိုတဲ့အကျိုးတရားကပေါ်လာတယ်ဒီဝိဇ္ဇာအကြောင်းတရားထုံငိမ့်သွားတဲ့ဒီပဲနဲ့တဲ့သင်္ခါရဆိုတဲ့အကျိုးတရားလည်းထုံငိမ့်သွားတယ်တနည်းအားဖြင့်ဟိုထုံကုန်ပြောမယ်ဆိုရင်ပေါ့ဝိဇ္ဇာတဏှာဥပါဒသင်္ခါရကံဆိုတဲ့အကြောင်းတရားတွေသင်္ချာဖြစ်ပေါ်လာခြင်းဝိညာဉ်နာယုတ်တလရဏဖတ်တာဝေဒနာခေါ်တဲ့အကျိုးတရားတွေကသင်္ချာပေါ်လာတယ်ဝိဇ္ဇာတဏှာဥပါဒသင်္ခါရကံဆိုတဲ့အကြောင်းတရားတွေထုတ်ပြက်သွားသည်ခြုံငိမ့်သွားသည်နှင့်ဒီပြန်နေတဲ့ဝိညာဉ်နာယုတ်တလရဏဖတ်တာဝေဒနာခေါ်တဲ့အကျိုးတရားတွေလည်းလုံးလုံးထုတ်သွားတယ်ဥစ္စေလို့ဥရိယပြဉာဏ်အကျဲရှုပါကံရှုထတတ်တဲ့ယောဂီများရှုနေတဲ့ယောဂီများသဘောပေါက်ပါလိမ့်မယ်နော်ဝိဇ္ဇာတဏ္ဍာတင်္ခဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဝိဇ္ဇာထုတ်ခြင်းကြောင့်ယုတ်ထုတ်ဖြစ်ပြီးရှုတဲ့ရှုခွက်ပဲဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်ပုံကိုရှုထားတဲ့အပိုင်းဝိဇ္ဇာထုတ်ခြင်းကြောင့်ယုတ်ထုတ်ပုံကိုရှုတဲ့အပိုင်းဘယ်ခါမှဝိဇ္ဇာတဏ္ဍာဥပါဒသင်္ခါရကံဒီကလုံးလုံးချုပ်တယ်။ဟိုးနောက်အနာကတစ်ချိန်ပေါ့မိမိအထက်တမဲ့ရတဲ့အချိန်ခါမှချုပ်ဝိဇ္ဇာတဏ္ဍာဥပါဒသင်္ခါရကံစတဲ့အကြောင်းတရားတွေကနောက်တစ်ဖက်မဖြစ်တော့ချုပ်ခြင်းဖြင့်ချုပ်ငိမ့်သွားတဲ့အချိန်ခါမှပြိနိဗ္ဗာန်သုတိရဲ့နောက်ပိုင်းမှာယုတ်တယ်နန္ဒီရဲ့နောက်တစ်ဖက်မဖြစ်တော့ချုပ်ခြင်းဖြင့်ထုံကျင်းမှုကိုလှမ်းကြည့်ရင်းနေတယ်။အဲဒီလိုမြင်နေတဲ့ယောဂီတူအဖို့ကဝိသရဏဥပါဒသင်္ခါရကံစတဲ့အကြောင်းတရားတွေသင်္ချာဖြစ်ရင်လည်းဒီအကျိုးတရားတွေကသင်္ချာပေါ်လာတာကိုတွေ့ရတယ်။အကြောင်းတရားတွေနဲ့အကျိုးကိုဖြစ်အောင်ပြုလုပ်မယ်ဆိုတဲ့ကြောင်းကြဗျာပါရမရှိပေမဲ့လို့ဒီအကြောင်းတရားတွေသင်္ချာရှိနေလို့ဒီအကျိုးတရားကပေါ်တယ်။ဒီအကြောင်းတရားတွေလုံးလုံးချုပ်သွားတဲ့အချိန်မှာဒီအကျိုးတရားတွေလည်းလုံးလုံးချုပ်နေတယ်ဆိုတဲ့ဒီမျိုးကိုကောင်းပုံမှန်ကန်စွာမြင်ထားတဲ့ဆိုရင်ပရမတ္တဘာသဘောတရားတွေမှာအပြာပါရပဲမကြည့်တော့လဲသဘာဝနိယမအပြင်ဤနေတဲ့ဝိဇ္ဇာတဏဥပါဒသင်္ခါရကံဆိုတဲ့အကြောင်းတရားတွေမှာဝိညာဉ်နာယောတလရဏဖတ်တာဝိနာခေါ်တဲ့အကျိုးကိုဖြစ်စေနိုင်တဲ့အကြောင်းအဖြစ်လက်ခံရအဲ့ဒီလိုလက်မခံနိုင်ခဲ့မယ်လက်မခံနိုင်ဘူးဆိုရင်အကြောင်းနဲ့အကျိုးဟာဘာမှဆက်ဆံမှုမရှိပဲသီးသန့်ကန္တတရအနေနဲ့တစ်ခုစီတစ်ခုစီဖြစ်နေတာပါလို့လက်ခံလိုက်ကြမယ်ဆိုရင်တော့အဂရိယဒိဋ္ဌိဘက်ကိုသွားဆွဲယူရတာဖြစ်တတ်တယ်။ဒါကြောင့်ဒီအပြာပါရဤကိုသိခဲ့ရင်လဲအတ္တဒိဋ္ဌိကိုပြန်စွန့်နိုင်တယ်။အပြာပါရဤကိုလည်းကောင်းမွန်မှန်ကန်စွာမသိခဲ့ရင်ဘာဒိဋ္ဌိဖြစ်နိုင်လဲ။အဂရိယဒိဋ္ဌိဖြစ်နိုင်တယ်နော်။ဒါကြောင့်ဦးဇင်းတို့ဒီပစ္စယပရိကဉာဏ်ပိုင်းမှာဒီအဗျာပါဒသဘောတရားလေးတွေကိုလည်းကျောင်းကျိုးဆက်ပြိဿသမုပ္ပါရှုတဲ့ယောဂီပုဂ္ဂိုလ်များကကြကြနက်နက်နားလည်ဖို့လိုပါတယ်။ဒါတော့ကျောင်းကျိုးဆက်ပြိဿသမုပ္ပါသဘောတရားကိုလုံးလုံးမရှုတဲ့ယောဂီတွေဖြစ်ခဲ့မယ်ဆိုရင်တော့ဒီအတ္တဒိဋ္ဌိကိုလည်းပယ်ဆွနိုင်တဲ့သွန်အားရှိမှာမရှိဘူး။အဂရိယဒိဋ္ဌိကိုလည်းပယ်ဆွနိုင်တဲ့သွန်အားရှိပါမလား။မရှိနိုင်ဘူး။နောက်တစ်ခုဧဝံဓမ္မတာနိဝိဇ္ဇာတိဟိပါဏကာရဏေဟိသင်္ခါရတိနံယေဝသံဘောပိရာတိဟိတရိအာတိနံဝိယာနအိညေတံတိအယံဧဝံဓမ္မတာနယောနာမဝိဇ္ဇာစတဲ့အကြောင်းတရားတွေကြောင့်ဖြစ်ခဲ့ရင်သင်္ခါရစတဲ့အကျိုးတရားတွေသာဖြစ်ဝိဇ္ဇာကြောင့်သင်္ခါရဖြစ်တဲ့သင်္ခါရကြောင့်ဝိညာဉ်ဖြစ်တဲ့ဝိညာဉ်ကြောင့်နယောဖြစ်တဲ့စသည်ဖြင့်သူအစဉ်တိုင်းသာဖြစ်တနည်းအားဖြင့်အကြောင်းနဲ့အကျိုးတစုစီထားပြီးပြောမယ်ဆိုရင်အဝိဇ္ဇာတဏဥပါဒသင်္ခါရကံဆိုတဲ့အကြောင်းတရားတွေကြောင့်ဖြစ်ခဲ့ရင်ဝိညာဉ်နယောတလရဏဖတ်တာဝိနာခေါ်တဲ့အကျိုးတရားတွေသာပေါ်တယ်တခြားအကျိုးတရားပေါ်ရုံဓမ္မတာမရှိဘူးနော်ခိရာတိဟိတိအာဒီနာဝိယနွားတို့ကနေစနွားတို့ကနေပြီးတော့ဒင်ခဲတို့ရက်တက်ကြီးတို့စသည်ဖြင့်ပြောင်းလဲသွားတယ်လို့ပဲနွားတို့ကနေဖောက်ပြန်ပြောင်းလဲသွားတဲ့အချိန်ခါမှာတခြားပြောင်းလဲမှုမရှိနိုင်တယ်လို့ပဲ ဒီတိုင်းမှာအဝိဇ္ဇာတဏဥပါဒသင်္ခါရကံစားတဲ့အကြောင်းတရားတွေကြောင့်ရှိခဲ့ရင်ဝိညာဉ်နဲ့ရောက်တတ်တယ်နော်ဖတ်တော့ဝိညာဉ်ခေါ်တဲ့အကျိုးတရားတွေတော့ဖြစ်တယ်။တနည်းအားဖြင့်ပထမပရိစ္ဆာသမုပ္ပါဒပထမနည်းနဲ့ပြောရင်တော့အဝိဇ္ဇာကြောင့်ဖြစ်ရင်သင်္ခါရတာဖြစ်မယ်။သင်္ခါရကြောင့်ဝိညာဉ်ပဲဖြစ်တယ်။ဝိညာဉ်ကြောင့်နာယုတ်တာဖြစ်မယ်။နာယုတ်ကြောင့်တတ်တယ်တာဖြစ်မယ်။ဒီအကြောင်းတရားနဲ့အကျိုးတရားတွေဖြစ်တယ်နော်။အဲ့ဒီလိုသိခဲ့မယ်ဆိုလို့ရှိရင်တော့အေဝံဓမ္မတာနည်းကိုသိသိမြည်တယ်။ဒီလိုအေဝံဓမ္မတာနည်းကိုကောင်းမွန်မှန်ကန်ဆိုတာသိခဲ့ရင်ဘာအကျိုးရှိတယ်လို့ပြီးတော့ယံတမပတံတောပြည့်စံဥရူပတော်ဖလာဝဘောဓတော်အဟိတုကဒိဋ္ဌိအဂရိယဒိဋ္ဌိသပဇဟတိယံယင်းဧဝံဓမ္မတာနိကိုတမကောမောမှန်ကန်စွာပတံတော်သိမြင်ကြသည်ရှိသောပြည့်စံဥရူပတော်အကြောင်းတရားနှင့်လျော်သောအဖြစ်ဖလာဝဘောဓအကျိုးတရားကိုထွင်ဖော်၍သိမြင်နေခြင်းကြောင့်အဟိတုကဒိဋ္ဌိသအဟိတုကဒိဋ္ဌိကိုလည်းကောအဂရိယဒိဋ္ဌိသအဂရိယဒိဋ္ဌိကိုလည်းကောပဇဟတိပဲဆို၌၏အကြောင်းနဲ့လျော်ညီးတဲ့အကျိုးတရားတွေသာပေါ်တယ်လို့ကိုယ်တိုင်မျက်မှောက်ဉာဏ်ဖြင့်ထွန်းဖောက်သိနေတဲ့အတွက်တနည်းအားဖြင့်ဝိသဒနာဥပါဒသင်္ခါရကံဆိုတဲ့အကြောင်းတရားတွေနဲ့လျော်ညီးနေတဲ့ဝိညာဉ်နာယုတ်တလရဏဖတ်တာဝိရဏခေါ်တဲ့အကျိုးတရားတွေသာဖြစ်နေပါတယ်ဒီလိုကောင်းမွန်မှန်ကန်စွာသိနေတဲ့ယောဂီသူတော်ကောင်းတယောက်အဖို့အကြောင်းနဲ့လျော်တဲ့အကျိုးကိုသာဉာဏ်နဲ့ထွန်းဖောက်သိမြင်နေတဲ့အတွက်ကြောင့်အကြောင်းမရှိပါဘူးလို့ဆွဲယူနေတဲ့အဟိတုကဒိဋ္ဌိပြုတော်လည်းပြုသည်မမြည်ပါဘူးလို့သတိဖြင့်ဆွဲယူနေတဲ့အဂရိယဒိဋ္ဌိဒီဒိဋ္ဌိနှစ်မျိုးလုံးကတော့ကံကံအကျိုးကိုပယ်တဲ့ဒိဋ္ဌိတွေကြီးဖြစ်ပါတယ်နော်အဲ့ဒီဒိဋ္ဌိကြီးနှစ်ခုကိုပယ်စွန့်နိုင်တဲ့သွန်အားရှိတယ်ဒီတော့ဒီအဂရိယဒိဋ္ဌိနဲ့အဟိတုကဒိဋ္ဌိကိုပယ်စွန့်နိုင်တဲ့လက်နဲ့ကောင်းတယ်ပဲလက်နဲ့လဲလို့ပြီးတော့ဂျောင်းဂျိုးဆက်ပရိစ္ဆာသမုပ္ပါဒ်သဘောတရားဒီမှာအကြောင်းကြောင့်ဝိဇ္ဇာကြောင့်သင်္ခါရဖြစ်ပေါ်သင်္ခါရကြောင့်ဝိညာဉ်ဖြစ်ပေါ်ဆိုတဲ့ဓမ္မတာအလျောက်ဖြစ်နေတဲ့ကြောင့်ကျိုးဆက်သဘောကိုကောင်းမွန်မှန်ကန်စွာသိကြမယ်ဆိုရင်ဒီဒိဋ္ဌိတွေကိုပဲခွင့်နိုင်တဲ့သွန်အားမရှိဘူးလားရှိနေတယ်ကြောင့်ကျိုးဆက်ပြိဿသမုပ္ပါဒ်သဘောတရားတွေကိုမရှိဘူးပုံစံမှန်ဒီလိုမရှိတဲ့ယောဂီသူတော်ကောင်းတွေအဖို့အဟိတုကဒိဋ္ဌိနဲ့အဂရိယဒိဋ္ဌိကိုပဲခွင့်နိုင်တဲ့သွန်အားတွေဖြစ်နိုင်ပါမလားမဖြစ်နိုင်ဘူးဒါကြောင့်ဥစ္စေတို့ဒီကြောင့်ကျိုးဆက်ပြိဿသမုပ္ပါဒ်သဘောတရားဒီဒိဋ္ဌိအမျိုးမျိုးကိုပဲခွာတဲ့ဉာဏ်မှာအကောင်းဆုံးလက်နက်ကြီးတစ်ခုမဖြစ်ဘူးလားရှင်းနေရဲ့နောက်တစ်ခုမိစ္ဆာပတန်တောပြစ္ဆယနုရူပံဖလဘုဒ္ဓေအခေတောဝါယတောကတ္တသိယတကတ္တသိအတ္တဘဝဂဟဏတောအဟိတုကတိတေစေဝနိယတဝါဒင်္စဥပါတိယတိမမညွန့်ညင်းသွားပြီးတော့ညင်းနေမယ်ဆိုလို့ရှိရင်ဒီဧဝဓမ္မတာနည်းကိုလက်မခံနိုင်မဲ့မှန်မှန်ညွှန်ညွှန်သွားပြီးတော့မြင်ခဲ့မယ်ဆိုလို့ရှိရင်တော့မဖြစ်တတ်လဲ။ဥစ္စေတို့ခိရတော်တတိနွားတို့ကနေပြီးတော့ဒိင်ခက်ဖြစ်တယ်။နတ်ဥဒကတော်တတိရေကနေပြီးတော့ဒိင်ခက်ဖြစ်လာတာမျိုးတော့မဟုတ်ဘူး။တိလတော်ဒေလနဝါရိကတော်ခီကတာလည်းအနှံ့ကတာလည်းဖြစ်ဖြစ်မဲကနေဖြစ်ဖြစ်တာဟုတ်လားမဟုတ်ဘူး။ဒါကဓမ္မတာပဲ။အဲ့ဒီဓမ္မတာသဘောကိုသူကလက်မခံနိုင်ဓမ္မတာသဘောကိုလက်မခံနိုင်တဲ့အတွက်ကြောင့်သူကယတောကုတောတိယတကတ္တိအတ္တဘောကနသုံးတခုသောအကြောင်းတရားကြောင့်သုံးတခုသောအကျိုးတရားရဲ့ဖြစ်မှုကိုသူကလက်မခံနိုင်ဘူးမမညူရင်းမြင်တယ်ဘာဖြစ်လို့လဲပြစ္ဆယနုရူပံဖလဘုံအကဲတော့အကြောင်းနဲ့လျော်ကြီးတဲ့အကျိုးဖြစ်မှုကိုသူကလက်မခံဖြစ်တယ်နော်ဒါတော့အကြောင်းနဲ့လျော်ကြီးတဲ့အကျိုးဖြစ်မှုကိုသူကလက်မခံတဲ့အတွက်ဘာဖြစ်လဲယတိအညသမအညတဥပ္ပတိတိယဝါလိကတောတိလတဥသုတောခိရတကတမဥပ္ပတိနတိယသူရဲ့လက်ခံမှုကအကြောင်းတစ်ခုကြောင့်အကြောင်းတစ်ခုဖြစ်မှုရှိတယ်မှန်ခဲ့ရင်တဲ့ဝါလိကတောတိလတဥသုတောခိရတကတမဥပ္ပတိနတိယဘဲကနေသိဖြစ်မှုကြံကနေနှိုးရဖြစ်မှုကိုဘာကြောင့်လက်မခံနိုင်ရမှာလဲသူကဒီလိုအကြောင်းပြအခြားအကြောင်းတစ်ခုကြောင့်အခြားအကျိုးတစ်ခုပေါ်လာရတာမှန်တယ်ဆိုရင်အကြောင်းကြောင့်အကျိုးရှိရမှန်ခဲ့မယ်ဆိုလို့ရှိရင်တဲကနေဖြစ်ဖြစ်မှုယံကနေနွားတို့ဖြစ်မှုဆိုတာကိုဘာကြောင့်လက်မခံနိုင်ရမှာလဲလို့သူကအကြောင်းပြအကြောင်းပြပြီးတော့ဖြစ်လဲဒါသမန္တကောစိကတ္တိဟေတုအဋ္ဌိတိအဟိတုကဒိဋ္ဌိဒါကြောင့်ဒီသဇုံတကုသောအကြောင်းဆိုတာမရှိပါဘူးဆိုပြီးတော့အဟိတုကဒိဋ္ဌိကိုလည်းဆွဲယူမိရတာဖြစ်သွားတတ်တယ်အဝိဇ္ဇာမာနေပိဟေတုမေနိယတတာယသီလဂါဝိဒုက္ခသောဏိတာတိဟိတေလခိရာတိရတိနိဘုဒ္ဓံတိတိနိယတဝါဒင်္စဥပါတိယတိတိဝိညာဏတ္တံယထရဟံအကြောင်းတရားသင်္ချာမရှိပေမဲ့လို့နိယတဒါယသဘောဝနိယမအပြင်ပြီးနေတဲ့သီလဂါဝိဒုက္ခသောဏိတာတိဟိသဘောဝနိယမအပြင်ပြီးနေတဲ့သ နန်းကနေပြီးတော့ပြည့်ပြည့်မှုနွားမကနေလို့ရထွက်မှုဒုက္ခသောဏိတလို့ခေါ်ဆိုရတဲ့မိဘတို့ရဲ့တုပ်သွဲကြောင့်ခန္ဓာအိမ်ကြီးဖြစ်ပေါ်လာမှုဆိုတဲ့သဘာဝနိယမအားဖြင့်ပြည့်နေတဲ့နိယတဝါဒကိုလည်းသွားပြီးဆွေးယူမိတာဖြစ်တယ်။ဒါအကြောင်းကြောင့်အကျိုးဖြစ်တာမဟုတ်ဘူးသဘာဝနိယမပဲလို့သူကဒီလိုလက်ခံနော်အဲ့ဒီလိုသဘာဝနိယမပါပဲလို့လက်ခံနေတဲ့နိယတဝါဒကိုလည်းသွားပြီးဆွေးယူမိရတာဖြစ်တတ်ပါတယ်။ဒီခါမှလည်းဧဝံဓမ္မတာနိကိုကောင်းမွန်မှန်ကန်စွာမသိခဲ့ရင်ဧဝံဓမ္မတာနိဆိုတာကဘာလဲ။ဝိဇ္ဇာကြောင့်သင်္ခါရဖြစ်တဲ့သင်္ခါရကြောင့်ဝိညာဉ်ဖြစ်တဲ့အဝိဇ္ဇာကြောင့်တခြားအကြောင်းတွေတခြားအကျိုးတွေဖြစ်တာမရှိဘူး။အဝိဇ္ဇာကြောင့်ဖြစ်ရမယ်ဆိုရင်သင်္ခါရဆိုတဲ့အကျိုးတရားပဲဖြစ်တယ်။ဒါပရိစ္ဆေသမုပ္ပါဒ်နိနော်။ပထမနိ။ဟောပရိစ္ဆေသမုပ္ပါဒ်ပစ္စမနိနဲ့ပြောမယ်ဆိုရင်ဝိဇ္ဇာတနာဥပါဒတခါရကံစတဲ့အကြောင်းတရားတွေကြောင့်ဖြစ်ပေါ်ခဲ့ရင်ဝိညာဉ်နာယောသတ္တရဏဖတ်တာဝိရဏခေါ်တဲ့အကျိုးတရား၅မျိုးသာပေါ်တယ်။တခြားအကျိုးတရားတွေပေါ်လားမပေါ်ဘူး။အဲ့ဒါသဘာဝအဖြစ်ပြည်နေတဲ့အကြောင်းနဲ့အကျိုးဓမ္မတာပဲ။အဲ့ဒီဓမ္မတာကိုဧဝံဓမ္မတာနည်းလို့ခေါ်ပါတယ်။အဲ့ဒီဧဝံဓမ္မတာနည်းကိုကောင်းမွန်မှန်ကန်စွာသိမှခုနကအဟိတုကဒိဋ္ဌိနဲ့ညတဝါဒတွေကိုပြည့်စုံနိုင်တဲ့အကျွမ်းအားရှိတယ်။ဒါကြောင့်ဦးဇင်းတို့ကြောင့်ကျိုးဆက်ပရိစ္ဆသမုပ္ပါဒ်သဘောတရားကိုရှုနေတဲ့ယောဂီပုဂ္ဂိုလ်သူတော်ကောင်းအဖို့ဧကတ္တနိနန္ဒတ္တနိအဗျာပါရနိဧဝံဓမ္မတာနိဆိုတဲ့ဒီနေ၄ခုကိုဘုံသံမှာထွန်းပေါက်ပြီးသိပါမယ်ဆိုလို့ရှိရင်မိစ္ဆာတည်းရှိအမျိုးမျိုးကိုပဲခွင့်နိုင်တဲ့သွန်အားဤပေါ်မလာဘူးလားပေါ်လာတယ်ဧကတ္တနိကိုကောင်းမွန်မှန်ကန်စွာသိခဲ့ရင်ဩစိတဒိဋ္ဌိကိုပယ်နိုင်တယ်မသိခဲ့ရင်တတ္တရာဒိဋ္ဌိဖြစ်တယ်နန္ဒတ္တနိကိုကောင်းမွန်မှန်ကန်စွာသိကြမယ်ဆိုရင်သတ္တရဒိဋ္ဌိကိုပယ်ဆုံးနိုင်တယ်မသိခင်ဥစ္စေတဒိဋ္ဌိဖြစ်တယ်အဗျာပါရဏိကိုကောင်းမွန်မှန်ကန်စွာသိကြမယ်ဆိုရင်အတ္တဒိဋ္ဌိကိုပယ်ဆုံးနိုင်တယ်မသိခင်အကရိယဒိဋ္ဌိဖြစ်တယ်ဧဝံဓမ္မတာနိကိုကောင်းမွန်မှန်ကန်စွာသိကြမယ်ဆိုရင်အဟိတုကဒိဋ္ဌိနဲ့အကရိယဒိဋ္ဌိကိုပယ်နိုင်တဲ့သွန်အားရှိမသိခင်အဟိတုကဒိဋ္ဌိနဲ့နိယတဝါဒနိယတဒိဋ္ဌိတွေဖြစ်ပေါ်လာတတ်တယ်ဒါကြောင့်ဦးဇင်းတို့ကျောင်းကျောဆက်ပရိစ္ဆေသမုပ္ပါဒ်သဘောတရားကိုလုံးလုံးမရှုတဲ့သူတော်ကောင်းများအဖို့တော့ဒီလိုဒိဋ္ဌိတွေကိုပဲခွာနိုင်တဲ့သွန်အားတွေပေါ်လာနိုင်ပါ့မလားမပေါ်နိုင်ဘူးမပေါ်နိုင်တဲ့အတွက်ကြောင့်မြတ်စွာဘုရားကလည်းမဟာနိဒာနသုတ်တံမှာကျောင်းကျောဆက်ပရိစ္ဆေသမုပ္ပါဒ်သဘောတရားတွေကိုအနုဘောဓဉာဏ်ပရိဝေဒဉာဏ်ဆိုတဲ့ဉာဏ်နာပပဲထွန်းဖောက်မသိခဲ့တော့သန္တရာကြီးကကြော်လွန်လုံမြောက်ခြင်းကပဏိနဲ့မှမဖြစ်နိုင်ဘူးလို့အတိအကျဟောတယ်အထက်ကရာများကလည်းကျောင်းကျောဆက်ပိဿသမုပ္ပါဒ်သဘောတရားဒီကိုညာတိဟုသောတန်လျက်ဖြင့်မဖောက်ခွဲနိုင်ပဲသန္တရာဖကျော်လွန်လွန်မြောက်သွားတဲ့ပုဂ္ဂိုလ်ဆိုတာအိမ်မက်ဤအတွင်း၌တော်မြတ်လည်းမရှိခဲ့ဘူးပါဘူးဆိုပြီးဒီလိုအတိအကျဖွင့်ဆိုထားပါတယ်ဒါကြောင့်သန္တရာခိကဲမှကျော်လွန်လွန်မြောက်ခြင်းနဲ့ယောဂီတော်ကောင်းများဒီဘာလို့ရမလဲကျောင်းကျောဆက်ပိဿသမုပ္ပါဒ်သဘောတရားဒီကိုထွန်းဖောက်ပြီးအနုဘောဓဉာဏ်ပရိဝေဒဉာဏ်တို့ဖြင့်ထွန်းဖောက်သိအောင်ကြိုးစားရအဲ့တော့အနုဘောဓဉာဏ်ဆိုတဲ့ဘာကိုအနုဘောဓဉာဏ်ခေါ်လဲလို့မြင်ရင်တော့ဒီကဆရာတော်မြတ်ဖွင့်ထားတဲ့အတိုင်တောင်မြို့မဟာကန်းတော်ဆိုတော့ကလည်းဒီသကလုံးလေးရဲ့အဓိပ္ပာယ်ကိုအနုဘုဒ္ဓနာထေနအနုဘောဓဆိုပြီးဒီလိုရှင်းထားပါတယ်နော်ဒီနာမရူပပရိစ္ဆေဒဉာဏ်နဲ့ပစ္စယပရိကဉာဏ်တို့ဆိုတာကတော့ဒီချင်းတစ်ခါသိအောင်လေလုံငန်းကိစ္စကြီးစည်းနိုင်တဲ့သဘောမျိုးမဟုတ်ဘူးကျင်းပါများစွာတက်ခတ်တက်ခါပွေနှောက်နိုင်မှနမရူပပရိစ္ဆေဒဉာဏ်ပစ္စယပရိကဉာဏ်နှစ်ပါးကပြီးဘာဖြစ်လို့လဲဒီဉာဏ်နှစ်ပါးသည်တစ်ခုနဲ့တစ်ခုဝင်းဆက်နေတဲ့ဉာဏ်နှစ်ခုဖြစ်ပါတယ်ဝင်းဆက်နေတဲ့ဉာဏ်နှစ်ခုဖြစ်ပုံကိုဒီညဦးဇင်းတို့လက္ခဏာရတ္တပိုင်းလေးနဲ့ညှပ်ပြီးပြောရင်ဘုသဘောပေါက်ပါတယ်ဒီတော့ဒီရုပ်တင်တဲ့ဉာဏ်ကနမရူပပရိစ္ဆေဒဉာဏ်လည်းပြောပြီးပြီအခုပစ္စယပရိကဉာဏ်လည်းပြောပြီးပြီဆိုကြပါစို့နမရူပပရိစ္ဆေဒဉာဏ်နဲ့ဒီပစ္စယပရိကဉာဏ်နှစ်ပါးရရှိထားတဲ့ယောဂီတော်ကောင်းကစိတ်တဆင့်တက်ပြီးဘာလို့ရမလဲလို့မေးရင်တော့သမထနာဉာဏ်ဥပယပြဉာဏ်သတ်တဲ့ဥပဒနာဉာဏ်ဒီကုဖို့ပဲ။ဒါဖြစ်တဲ့ခုနကပြောခဲ့တဲ့အတိုင်းဒီဉာဏ်နှစ်ပါးဒီအနုဘောဓဉာဏ်ဖြစ်တယ်ဆိုတော့လည်းမပြီးသေးဘူး။ဝိသုဏိမေအထက်ကရာဆရာတော်ကလည်းဒီဝိသုဏိမေဒုတိယအတွဲသာမျက်နှာ220နဲ့နှစ်မှာလက္ခဏာရတ္တာဒီဝေဒနာပရိကေတ္တပါဆိုပြီးတော့သူကယုတ်တိဉာဏ်နဲ့ကိုလက္ခဏာရတ္တပစ္စုပ္ပံပရထံအဖြစ်သိသိဖို့ညွှန်ကြားထားတော်မူပါれ။အလားတူပဲတန်ရုပ်အထက်ကရာများမှလည်းညွှန်ကြားထားတော်မူပါれ။ဒီကနေ့ကမဟာတိပရဏသုတ်တံကိုဖွင့်ဆိုတဲ့အပိုင်းမှလည်းလက္ခဏာရတ္တပစ္စုပ္ပံပရထံအဖြစ်ယုတ်တိဉာဏ်ဒီကိုသိသိပါဆိုပြီးတော့သိသိဖို့ရန်အတွက်ညွှန်ကြားထားတယ်။အဲ့ဒီညွှန်ကြားချက်ကိုဥသိရွယ်ပန်းစင်ပြီးတော့ဥသိတို့သိညွှန်ကြားကိုပြုစင်တော်မူတဲ့ ရှင်တို့တော့မထင်ကြကြလေသူတင်းကြောကြံပြိပဒသင်္ခါတင်းကြောကြံမှာကမ္မထာပန်းရောက်လာတဲ့အချိန်ခါမှာသူကဘယ်လိုရေးထားလဲလက္ခဏရတပိစုပဋ္ဌာနာပဋ္ဌာနာဝတိနာနာမရူပပရိကဟောတိတိဝိတုတိနာမဒီလိုဖွင့်ထားလက္ခဏရတပိစုပရပဋ္ဌာအဖြစ်ယုတ်တိနန္ဒီကိုသိသိချင်းသည်ဒိဋ္ဌိဝိတုတိမြည်တယ်လို့ဒီလိုသူကဖွင့်ဆိုထားပါတယ်နော်ဒါကြောင့်ဦးဇင်းတို့လက္ခဏရတပိစုပရပဋ္ဌာအဖြစ်ယုတ်တိနန္ဒီကိုတော့သိသိရမယ်အဲ့လိုသိသိတဲ့အပိုင်းပါကူအပိုင်းရောက်ခါမှာဦးဇင်းကတော့ဤဌာနမှာယုတ်နန္ဒီကိုလက္ခဏရတပိစုပရပဋ္ဌာအဖြစ်သိသိမှုကိုသင်ကြပေးဘာကြောင့်လဲလို့ဆိုတော့တစ်ချက်ကုန်တစ်ချက်ပြန်ပြောပါတချို့တချို့လက္ခဏာရတပိစုပရပရထဏီတိကျောင်းကျိုးဆက်ပြိစ္ဆာသမုပ္ပါသဘောတရားကိုမသိရင်အဓိပ္ပာယ်ကြာကြာနန္နရှင်းရှင်းလင်းမြင်အောင်သိသိနိုင်ဖို့အမတန်အခက်အခဲရှိဥပမာဦးဇင်းတို့တက္ကုအကြည်တတ်တက္ကုသိကြပါဆိုတက္ကုအကြည်တတ်ရဲ့သဘောဝလက္ခဏာနဲ့ပတ်သက်ပြီးလက္ခဏာများမှာဘယ်လိုဖွင့်တာလဲရူပဘိကတရဟဗုဒ္ဓပတ္တာလက္ခဏာတက္ကုဓာတုကမ္မန္တဏိဒါနကမ္မသမုဋ္ဌာနာဘုဒ္ဓဗဒါဒလက္ခဏဝါနှစ်ချက်ဖွင့်တာရူပာပိခာတာရဟဘုဒ္ဓဗဒါဒလက္ခဏရူပယုံရှိစုရိုက်ခခြင်းကထိုက်သောဘုဒ္ဓဗဒါဒလက္ခဏဘူတယုတ်ဓာတိလေးပါးကိုကြည်လင်စေတတ်တဲ့သဘောလက္ခဏာတက္ကုအကြည့်တက္ကုအကြည့်ကိုဒီအဖွင့်အရာကြည့်မယ်ဆိုလို့ရှိရင်ဦးဇင်းတို့မျက်စိမှာဖမ်းပြီးဓာတိပါးဆက်လိုက်တဲ့အခါမှာယောဂီသူတော်ကောင်းကဒီမှာကလအမုံနေဒီဘက်မှာတော့တွေ့နေပါပြီကလမုံနေတွေ့နေတဲ့အခါဒီတဲ့ကလတစ်ခုကိုဖမ်းပြီးဓာလေးပါစိုက်ပြီးတဲ့အခါတက်ခွက်ကြည့်တက်ခွက်ကြည့်လိုက်တဲ့အချိန်ကကျတော့အဲ့ဒီမှာအကြည်တာကလေးတွေ့မယ်ဆိုရင်ဒီအကြည်တာကလေးကိုတစ်ဖက်ကသိသိထားပြီးတော့တစ်ဖက်ကယုတ်ကလတစ်ခုသုံးဖို့ယုတ်ကလအများစုရဲ့ယူပါယုံအယံကိုလှမ်းအာယုံယူလိုက်တဲ့အချိန်ကမှသူယူပါယုံအယံကဒီအကြည်တာကိုလာပြီးရိုက်ခိုက်ရိုက်ခတ်နေတဲ့အဲ့အကြည်ကိုစက်ခုအကြည်လို့ခေါ်ပါတယ်တို့တော့ဒီသက်ကိုအကြည့်ဒီပါလဲရူပာပိကတရဟဘူတပတာတရူပယုံရှေ့ရှုရိုက်ခခြင်းကထိုက်တဲ့ဘူရုပ်ဓာတိလေးပါတို့ရဲ့ကြီးလင်းနေတဲ့သဘောပဲသူကဒီလိုရေးထားတယ်အဲ့တော့ရူပယုံရှေ့ရှုရိုက်ခခြင်းကရိုက်ခတဲ့ဓာတိလေးပါတို့ရဲ့ကြီးလင်းနေတဲ့သဘောဆိုတော့အဲ့ဒီကလပ်မှာရှိနေတဲ့ဓာတိလေးပါလဲသူ့ထားရမယ်ကြီးနေတဲ့သဘောဝလေးလည်းမြင်အောင်ယောဂီကသူ့ထားရဒီကြီးနေတဲ့သဘောဝလေးကိုဒီကရကလတခုမှရှိနေတဲ့ယူပါယုံအယောင်ကလာပြီးရိုက်ခတ်နေမှုကိုလည်းမြင်အောင်ရှုခဲ့ရတယ်။အဲဒီလိုရှုတတ်မှသာလျှင်ဒီသက္ခုအတ္တိဓာတ်ရဲ့သဘာဝလက္ခဏာကိုပုံစံမှန်သိဒါကတဏှိဖွင့်တာ။နောက်တဏှိကတော့ဓာတုကမ္မတဏိဌာနာကမ္မသမုဋ္ဌာနာဘုဒ္ဓပဒါဒလက္ခဏာဝါသက္ခုဓာတုကမ္မတဏိဌာနာမြင်လို့ရဆိုတဲ့ယူပါယုံကိုမြင်လို့ရဆိုတဲ့ဥတီချက်အရင်ခံပြီးတော့ပြုစုပြောထောင်ထားတဲ့ကံတရားရှိတယ်ယူပယုံကိုမြင်လို့ရဲဆိုတဲ့ဥစ္စာကဘာပြောတာလဲဆိုတော့ရူပတဏ္ဍာယူပယုံအပေါ်၌တွေ့တာတတ်မှန်တယ်ကစားသို့တော့ဥစ္စာလို့သာပင်နယ်သုံးအရာပြောရရင်တော့တကောလုံးကိုတွေ့တာတတ်မှန်ရင်လည်းအစိတ်အပိုင်းကိုတွေ့တာတတ်မှန်တယ်အတူတူပဲဆိုပြီးဒီလိုသတ်မှတ်ချက်ရှိပါတယ်ဟိုပြောလို့ရင်းလေးကတော့ဒီချိန်တော့ကဥစ္စာလို့လူ့ဘဝကိုကြီးဝဲတောင့်တပြီးကောင်းမှုကုသိုလ်ပြုပြီးတော့ထူထောင်ခဲ့တယ်ဆိုကြပါလို့နော်လူဖြစ်ပြစဉ်တတ်ဖြစ်ပြစဉ်တန်တိပြန်သူတောင်းတဲ့သူတောင်းမျိုးပဲလူဖြစ်ပြစေဆိုတဲ့ဥတီချက်ဖြင့်ကောင်းမှုကုသိုလ်ပြုပြီးသူတောင်းခဲ့ရင်လူလို့အတိမှားနေတဲ့သဘောကအဝိဇ္ဇာသူလူဘဝကိုတွင်တာတက်မဲ့နေတဲ့သဘောလေးကတဏှာစိတ်ကပြီးဆွဲနေတဲ့သဘောကဥပါဒံအဲ့ဒီအဝိဇ္ဇာတဏှာဥပါဒံဒီမှာလူဘဝတဘောအလုံးလူခန္ဓာတစ်ခုလုံးကိုတွင်တာတက်မဲ့ခရင်လည်းလူဘဝခန္ဓာထဲမှာအကျုံးဝင်နေတဲ့အစိတ်ပိုင်းတစ်ခုကိုတွင်တာတက်မဲ့ထားနေလဲအတူတူပဲနော်ပြီးတော့လူဘဝထဲမှာအကျုံးဝင်နေတဲ့ဒီမျက်စိအကြည်တက်ကလေးမပါဘူးလားလူခန္ဓာထဲမှာနော်ညစီအကြည်ဓာတ်ကိုတွေ့တာတတ်မြင်တယ်ဆိုတာနဲ့လူခန္ဓာတစ်ခုလုံးကိုတွေ့တာတတ်မြင်တယ်ဆိုတာလည်းသဘောချင်းအတူတူပဲလို့ယူရပါတယ်နော်ဒါကြောင့်အဲ့ဒီသက်ကိုယူပါယုံကိုမြင်ခြင်းကခုယူပါယုံကိုသူကတွေ့တာတတ်မြင်တယ်ယူပါယုံကိုမြင်လို့တယ်ဆိုတဲ့ဥတီချက်ဖြင့်ပြုစုပြောထောင်ထားတဲ့ကံတရားရှိရူပတဏှာရင်းအကြောင်းရင်းခံနေတဲ့ကံတရားပြီးတော့တဏှာကိုအကြောင်းရင်းခံတယ်ဆိုတော့တဏှာဒီအဝိဇ္ဇာမပါပဲဖြစ်တာမဖြစ်ဘူးအဝိဇ္ဇာရဲ့တဏှာရဲ့ပါလာပြီဆိုလို့ချင်းဥပါဒဏ်နဲ့မပါပဲဖြစ်မှာမဖြစ်ဘူးအဲဒါအဝိဇ္ဇာတဏှာဥပါဒဏ်ခံရထားတဲ့ကံတရားဆိုတော့မိမိတို့ပြုစုပြောထုံထားတဲ့သင်္ခါရအုပ်စုအဲဒီကံတရားကြောင့်ဖြစ်ပေါ်လာတဲ့ဓာတိလေးပါးတို့ရဲ့ကြီးလင်းတဲ့သဘောဆိုပြီးသူကဒီလိုရေးထားဒါဖြစ်တဲ့ယူပါယုံကိုမြင်တွေ့လို့တဲ့ဥတီချက်ဖြစ်ပြုစုပြောထုံထားတဲ့အဝိဇ္ဇာတဏှာဥပါဒဏ်ခံရထားတဲ့သင်္ခါရကံကြောင့်ဖြစ်ပေါ်လာရတဲ့ဓာတိလေးပါးတို့ရဲ့ကြီးလင်းတဲ့ တော့ဒီအဖွင့်ကိုကြည့်မယ်ဆိုလို့ရှိရင်အတိတ်ကဝိဇာတနာဥပါဒံသင်္ခါရကံကြောင့်ဖြစ်ပေါ်လာတဲ့ဓာတ်ကြီးလေးပါးကိုတနည်းတကျမရှုဘွားတတ်တဲ့ယောဂီပုဂ္ဂိုလ်ဒီအတိတ်ဘက်ကိုကကနနနားလည်ပါမလားနားမလည်ဘူးကျောင်းကျိုးဆက်ပရိသတ်လူမဟုတ်ပါချူဘူးမှဒါနဲ့ဒီအတိတ်ဘက်ကိုတနည်းတကျယောဂီကကိုယ်ရဲ့ဉာဏ်မြင်ဖြစ်တယ်အကယ်၍ကျောင်းကျိုးဆက်ပရိသတ်ဘုရားသဘောတရားတွေကိုဆက်ဆက်ပြီးမရှုထတ်တတ်သိရင်ကိုယ်တို့ဉာဏ်မြင်ဖြစ်ဖို့လိုပါမလားအဲ့ဒါကြောင့်ဒီဓာတ်ကြီးလေးပါးကိုမြင်ပြီးမြင်တဲ့အခါကျတော့မှအဲ့ဒီဓာတ်ကြီးလေးပါးတို့ရဲ့ဒီလေးနဲ့သဘောလေးကိုသိချင်းချင်းကြည့်ရဤတော့အတိတ်ကအဝိဇ္ဇာတဏဥပါဒနာကရကံခံရံပြီးတော့ရူပါယုံကိုမြင်လို့တဲ့ရူပတဏတနည်းအားဖြင့်တတ္တယုံခန္ဓာရတ္တဖုဒ္ဓဘာယုံဓမ္မယုံကိုမြင်လို့တဲ့ရူတတ္တတဏခန္ဓာတဏရတ္တတဏဖုဒ္ဓဘာတဏဓမ္မတဏအလုံးပါနော်အဲ့ဒီတဏှာတွေကိုအရင်ခံပြီးပြုစုပြုထောင်ထားတဲ့သင်္ခါရကံတွေရှိတယ်။ထိုသင်္ခါရကံတွေကြောင့်ဖြစ်ပေါ်လာတဲ့ဓာတ်ကြီးလေးပါးတို့ရဲ့ကြီးလင်းနေတဲ့သဘောအဲ့ဒီသဘောလေးကိုတက္ခုအကြီးလို့ခေါ်တယ်ဆိုပြီးတော့ဒီလိုလဲရှင်းထားတယ်။အဲ့ဒီရှင်းလင်းချက်နှစ်ခုလုံးကိုစနစ်တကျနားလည်ရအတွက်ကျောင်းကျိုးဆက်ပြိဿသမုပ္ပါသဘောတရားကိုမရှုပွားတတ်ရင်သူများအပြောနဲ့လွမ်းနေရတဲ့အပိုင်းမှာပဲမရှိဘူးလား။ရှင်းနေလိမ့်မယ်။သူများပြောတဲ့လွမ်းတဲ့အပိုင်းကိုလုံးညင်းနေသလိုရှိနေမိမိတို့ကကျောင်းကျိုးဆက်ပြိဿသမုပ္ပါသဘောတရားတွေကိုသိတဲ့ကြသိသိပြီးမှဒါလျင်ဒီအချက်ကရှိလို့ရဒါကြောင့်ဥစဉ်ကတော့တစ်ချက်ကိုနှစ်ချက်ပြအနေနဲ့ဒီဌာနမှာခုလိုပြိဿပရိကညံပြီးမှလက္ခဏာရတ္တပုစုပ္ပရပရထအဖြစ်ယုတ်တိနန္ဒီသိသိပုံကိုလည်းညွှန်ကြားပေးလိုက်တော့သို့တော့ဒါပုဂ္ဂိုလ်တိုင်းတော့မဟုတ်တော့တခါတည်းကတချို့ပုဂ္ဂိုလ်တွေမှာဒီအတိတ်ကြောင့်တရားတွေကိုရှားခွေတာရှားခွေလို့မရဘူးပြိဿပရိကညာခုလိုမရဘူးကိုယ်တော်မြတ်ဖြစ်နေတော့သူပုဂ္ဂိုလ်ကိုရသလောက်လက္ခဏာရတ္တပုစုပ္ပရပရထန်ကြီးပေါ့ရသလောက်ဆိုတာကတော့ခုနကဇက်ကိုအကြည့်တမှာလက္ခဏာ2မျိုးရှိတဲ့အ내ကပထမလက္ခဏာကတော့သူကရှုလို့ရတယ်ရူပါပိကန္တရဟဘုရဗတာဒလက္ခဏာယူပါယုံရှိရှိရိုက်ခါချင်းကထိုက်တော့ဓာတိလေးပါတော့ကိုကြည်လင်းသေးတဲ့သဘောဆိုဒီလက္ခဏာလေးတစ်ခုနဲ့ပဲသူ့ကိုဇက်ကိုအကြည့်တမှာအရှုခံပြီးဒုတိယအဖွင့်ကိုတော့ခဏထားပြရထားခဲ့ပြီးတဲ့ခါကျတော့မှနောက်ရတ္တရင်ပုစုပ္ပရဏိပရထန်နဲ့ဆက်ပြီးသိသိခံရတယ်ကျန်တဲ့ရုပ်တည်နန္ဒီမှာလည်းသူဒီလကောက်ပဲအတေကျောင်းနဲ့ဂွင်းဆက်ဖြစ်နေတဲ့လက္ခဏာရတ္တပိစုပ္ပရပရထံဘိုင်းနေကိုတော့ခြံထားရအတေကျောင်းနဲ့ဂွင်းဆက်မဟုတ်တဲ့လက္ခဏာရတ္တပိစုပ္ပရပရထံဤကိုပဲကွက်ပြီးတော့အရှုခိုင်းရအရှုခိုင်းလိုက်ပြီးတဲ့အခါမှာရုပ်တည်နန္ဒီကိုတစ်ဖန်ပြန်ပြီးတော့သိသိခိုင်းရဘာဖြစ်လို့လဲယောဂီကျတော်ခမများများကတော့လက္ခဏာရတ္တပိစုပ္ပရပိစုပ္ပရပရထံအဖြစ်ရုပ်တည်နန္ဒီကိုသိသိပြီးမှယုံနာကိုတစ်ခါပြန်ရှုထားနေလက္ခဏာရတ္တပိစုပ္ပရပရထအဖြစ်ယုတ်တိနန္ဒီကိုမသိသိတရားသေးပဲနဲ့ယုတ်နန္ဒီကိုပြန်ပြီးသိသိရှုနေတာနဲ့အဲ့ဒီနှစ်ခုနှက်ရှင်လိုက်ရင်လက္ခဏာရတ္တပိစုပ္ပရပရထအဖြစ်ယုတ်တိနန္ဒီသိသိပြီးတဲ့အချိန်ခါကျမှယုတ်နန္ဒီကိုပြန်ပြီးရှုခဲ့ရင်တော့အဲ့ဒီပိုးပြီးအတိညာတန်ရှင်းနေတဲ့ယုတ်နန္ဒီပတ်သက်တဲ့အတိညာတွေပိုးပြီးတန်ရှင်းနေဆိုပြီးတော့ဒီတော့ခမ်းမများကတော့လက်ခံကြပါတယ်နော်ဒါကြောင့်အတိတ်ကြောင့်ကိုရှုလို့ရှားခွေလို့မတွေ့တဲ့ယောဂီများကျူရတာအခက်အခဲဖြစ်နေခဲ့ရင်တော့ယုတ်တိနန္ဒီနဲ့ပတ်သက်တော့အသိဉာဏ်ပုံမူပြီးတန်ရှင်းသွားအောင်လက္ခဏာရတ္တပိစုပ္ပရပရထဏီအဖြစ်ယုတ်တိနန္ဒီသတိပုံကိုလည်းတစ်ခါညွှန်ကြားပေးပါတယ်နော်အကယ်၍အတိတ်ကြောင့်တွေကိုလောလောကူကူနဲ့ကြောက်ခွေးလို့ရရင်တော့အဲ့အတိတ်မှာအကြောင်းတည်းအတိတ်အနာကပိစုပ္ပံကာလသုံးပါးလုံးနဲ့ကြောင်းကျိုးဆက်ပရိစ္ဆသမုပ္ပါသဘောတရားတွေကိုအကြောင်းနဲ့အကျိုးဆက်ဆက်ပြီးသိသိပြီးတဲ့အချိန်ခါကျမှလက္ခဏာရတ္တပိစုပ္ပရပရထဏအဖြစ်ယုတ်တိနန္ဒီကိုပြန်ပြီးတော့တစ်ခါသိသိခိုင်းပါတယ်နမုနာအဖြစ်ရုပ်ပိုင်းကတလုံးတော့လက္ခဏာရတ္တပိစုပ္ပရပရထံရှုခွက်ပြီးပြောကြရအောင်နော်ကကလန္တလက္ခဏာပထဝီဓာတုကကလန္တလက္ခဏာပထဝီဓာတုပဋိဌာနာရတ္တံပရိစ္ဆန္ဒပိစုပ္ပထာနာဝတိသာဓာတုတိယပရထာနာကကလန္တလက္ခဏာပထဝီဓာတုဒါကိုလွယ်လွယ်လေးဖော်သောကဏ္ဍကတော့မာနေတဲ့သဘောပါနော်မာတဲ့သဘောကပထဝီဓာတ်ရဲ့သဘောလက္ခဏာပဲအဲ့တော့မင်းငရီပါဠိတော်မှာလာတဲ့ပုံစံတိုင်းဆိုရင်တော့မာရတဲ့သဘောပြောတဲ့သဘောကြမ်းတဲ့သဘောချောတဲ့သဘောလေးတဲ့သဘောပေါ်တဲ့သဘောနော်အားလုံးကဒါသဘောဝလက္ခဏာပထဝီရဲ့သဘောဝလက္ခဏာပဲပဋိဌာနရတ္တာဥပမာသက္ကုဋ္ဌတကကလသုချဆိုဓာခွဲလိုက်ရင်ယုတ်မျိုးစားဘလောက်ရှိလဲ10မျိုးဒီပထဝီသည်ကြံ9မျိုးသောယုတ်တရားတို့ရဲ့ဒီရဖြစ်ခြင်းလုံငန်းကိစ္စရှိတယ်ပြီးတော့ကြံ9မျိုးကိုတွေ့မြင်ပါမှဒီပထဝီလေးကပထဝီအပေါ်မှာကြံကုန်မျိုးသောရုပ်တွေကတရားမြည်ရဖြစ်နေတဲ့သဘောပေါက်။ကလလည်းမမြင်သေးဘူး။ကလတခုလည်းဓမ္မခွင့်နဲ့ယေရှုခွင့်နားလည်ပါမလား။နားမလဲ။နောက်တံပရိသနာပြုစုပဋ္ဌာနာကြံကုန်မျိုးသောရုပ်တို့ကအောက်ကခံလင့်တဲ့ကဲ့သို့သောအခြင်းအဖြစ်ဖြစ်ခြင်း ပစ္စုပ္ပန်ရှိတယ်ပစ္စုပ္ပန်ဆိုတော့ကျုနေတဲ့ယောဂီဉာဏ်ထဲမှာထင်လာတဲ့အခင်းဟာလေယောဂီဉာဏ်ထဲမှာဘယ်လိုထင်လဲလို့မေးတော့ကလတ္တူဖြစ်နေတဲ့ကြံကုန်းမျိုးသောယောဂုသူကအောက်ကခံထားတဲ့သဘောလေးတစ်ခုပဲလို့ဉာဏ်ထဲမှာထင်လာတယ်ဒီတော့ကြံကုန်းမျိုးသောယောဂလည်းမတွေ့သိရင်ဒီပစ္စုပ္ပန်လည်းကျုလို့ရပါမလားညီကဒါကြောင့်ဦးဇုံတို့ဒီလက္ခဏာတတ်ပစ္စုပ္ပန်ကထာကျုတော့မယ်ယောဂီပုဂ္ဂိုလ်ဒီယုတ်ကလကိုမြင်ပြီးတော့ယုတ်ကလကိုဓာခွဲတတ်ဖို့မလိုဘူးလားလိုနေတယ်နော်အကဲရစိတ္တကလတို့လိုအထက်ကလယုတ်တွေဖြစ်ခဲ့မှဆိုရင်တော့ပထဝီကိုနှုတ်လိုက်ကြံဘယ်နှယုတ်ဘယ်နှခုရှိမလဲခုနှစ်ခုရှိမယ်ဇိဝိတနမကကလတို့လို၉ခုရှိတဲ့ယုတ်ကလဖြစ်ခဲ့မှဆိုရင်တော့ကြံယုတ်တရားဖြစ်ခုဟုတ်တယ်မလားကြံယုတ်တရားဖြစ်ခုတို့ရဲ့တရားဖြစ်နေတဲ့ကြံယုတ်တရားဖြစ်ခုတို့ကိုအောက်ကခံထားတဲ့သဘောတရားသတ်တူပြီလို့ထင်လာလိမ့်နောက်တစ်ခုဘဝတေသဓာတုတ္တိယပဋ္ဌာဌာနကျန်ဓာတ်သုံးပါးလျှင်အနည်းဆုံးအကြောင်းတရားရှိတယ်။ကလတ္တုတစ်ခုအတွင်းမှာတည်ရှိနေတဲ့မိမိမှကျန်နေတဲ့ဓာတ်သုံးပါး။အာဘော၊တေဇော၊ဝါယော။ကလတ္တခုမှာရှိနေတဲ့ဓာတ်သုံးပါးကဟိုတခြားကလတ်ကွဲကလတ်ပြားမှာရှိနေတဲ့ဓာတ်သုံးပါးကိုသွားပြီးကျေစုဓာတ်တစ်ပါးကိုသွားကျေစုမှုပြု။ကလတ်တခုအတွင်းမှာတည်ရှိနေတဲ့ဓာတ်ကြီးလေးပါးတို့ဟာအချင်းချင်းကျေစုပြုကြတယ်။တစ်ခုကိုတစ်ခုကျေစုပြုကြတယ်။ဓာတ်တစ်ပါးကဓာတ်သုံးပါးကိုကျေစုပြုတယ်။ဓာတ်သုံးပါးကဓာတ်တစ်ပါးကိုကျေစုပြုတယ်။ဓာတ်နှစ်ပါးကဓာတ်နှစ်ပါးကိုကျေစုပြု။ကလတ်ပြားမှာသွားပြီးကျေစုပြုလို့မတားမရှိဘူး။မရှိတော့ဒီပဋ္ဌာန်းလေးတည်ရဲ့အတွက်လည်းယုတ်ကလတ်ကိုတက်ဖွဲ့တတ်ဖို့မလိုဘူးလား။လိုနေတယ်။ဒါကြောင့်ဦးဇင်းတို့လက္ခဏာရတ္တပုစုပရပရထံအဖြစ်ယုတ်ဒီနန္တိကိုသိသိရမယ်ဆိုတာကအထက်ကရာကြီးမြတ်မှာအတိအကျသတ်မှတ်ပြီးထားတဲ့အတွက်လက္ခဏာရတ္တပုစုပရပရထံအဖြစ်သိသိနှံ့ရအတွက်ကလတ်တွေကိုသနစ်တကျမြင်ဖို့ကလတ်တွေကိုသနစ်တကျပရမနိုင်ပြည့်စုံဆိုင်အောင်ဓာခွဲထားဖို့မလိုဘူးလားလိုနေတယ်အဲ့ဒီပုံစံသနစ်အတိုင်းသောက်ဌာနမှာရှိတဲ့ယုတ်တရားတွေမျက်စိမှာဆိုရင်54ပေါ့နော်နာမ54နှောင်း54ကျန်54ကျန်54ကိုမ54နှလုံးမ54အဲ့ဒီ54မျိုးသောယုတ်တရားတွေကိုဣဇဒ္ဓမလလက္ခဏာရတ္တပုစုပရံပရထံအဖြစ်သိကြည့်ရမယ်ပရိပရိဒ္ဓမလလက္ခဏာရတ္တပုစုပရံပရထံအဖြစ်သိကြည့်ရအဲ့ဒီ6ဌာန42ကုဋတာရှိတဲ့ယုတ်တွေကိုဣဇဒ္ဓပရိဒ္ဓလက္ခဏာရတ္တပုစုပရံပရထံအဖြစ်သိကြည့်ပြီးတဲ့အချိန်ခါမှာယုတ်အတုတွေကိုသင်တက်ပြီးတော့ဆက်လက်သိကြည့်ရပါတယ်တိဒ္ဓကလခြင်းစီဥဒ္ဓကလ၄စီအဟာရဇကလ၅စီနော်ဣဇ္ဇဒပိဋကအကုန်လုံးသိစီရဥပစေတန္တိသရဒ္ဓနိသတ္တခေါ်တဲ့လက္ခဏာယုတ်တိလင်းဆက်လက်ပြီးသိစီရအဲ့ဒီလိုယုတ်စီယုတ်အတုနဲ့တကောအာလုံးယုတ်ကြတဲ့ကိုဣဇ္ဇဒပိဋကနှစ်ဌာနလုံးနဲ့လက္ခဏာရတ္တပုစုပရပရထနာနီအပ်သိစီပြီးပြီဆိုရင်နန္တရားတွေကိုလည်းမိမိတို့ကသိစီတဲ့အခါကအာရဏဒွါရအလိုက်သိစီထားတဲ့အတွက်ကြောင့်အဲ့ဒီနန္တရားတွေကိုလက္ခဏာရတ္တပုစုပရပရထအပ်ပြီသိသိတဲ့အပိုင်းမှာလဲအာရဏဒွါရအလိုက်သိသိချင်းကပို့ပြီးအတိညာသင်ရှင်းပါတယ်ဥပမာသက္ကုဒွါရဝိသိဆိုကြပါစို့သစ္စရတဝဇ္ဇမှာသစ္စရတိတ်ကလောက်ရှိတယ်30နဲ့သစ္စရတဝဇ္ဇမှာသစ္စရတိတ်7လုံးအဲ့ဒီမှာသစ္စရတဝဇ္ဇခေါ်တဲ့အတိစိတ်ကိုစပြီးသိသိမယ်ဖဒ္ဒသိသိမယ်ဝေဒနာသိသိမယ်သိညာစေရနာဧကဂရဇိဝိတမနတိကာရဝိတဝိကာရအတိမောကောက်ဆိုပြီးတော့အဲ့ဒီ7လုံးလုံးကိုကိုယ်ပိတခုလက္ခဏာရတ္တပိစုပရံပရထဏီအဖြစ်သိစီရပါတယ်နော်အဲ့ဒီယုတ်ဒီနန္ဒီကိုအဲ့ဒီလိုလက္ခဏာရတ္တပိစုပရံပရထဏအဖြစ်ဆောင်းတိုင်းလုံးသိတဲ့ခဏတိုင်းမှာကုန်စင်အောင်သိစီပြီးပြီဆိုတော့ထိုယောဂီပုဂ္ဂိုလ်ဒီအချိန်ရလို့သွန့်နှံ့ရင်တော့အတိတ်နာကမှာလဲသူဒီ၎င်းလက္ခဏာရတ္တပိစုပရံပရထဏအဖြစ်သိစီရင်ပူကောင်းပါတယ်အတိညာအတိတ်နာကယုတ်နန္ဒီပုံမှန်နဲ့အတိညာတွေပို့ပြီးတန်ရှင်းသွားတယ်အဲ့ဒီလိုအတိတ်နာကပိစုပံကာလသုံးပါအတွင်းလုံးမှာလက္ခဏာရတ္တပုစုပရံပရထဏီအဖြစ်ယုတ်ဒိဏ္ဍိသိသိပြီးတဲ့အချိန်ကကြတော့မှာသောပုဂ္ဂိုလ်သည်တစ်ဖန်ပြန်ပြီးတော့အဲ့ဒီခါမှာယုတ်တတ်တဲ့ပြန်ပြီးသိသိမယ်နန္တတ်တဲ့ပြန်ပြီးသိသိမယ်ယုတ်နံခွဲမယ်ယုတ်နံပိုင်းခံမယ်ဆိုတဲ့လုပ်ငန်းကြီး၄ခုကိုနမရုပပရိစ္ဆေဏညာတို့လုပ်ပါအဲ့ဒီလိုပြုလုပ်တဲ့အပိုင်းမှာနန္တရားတွေကိုရှင်းရခင်ခါကအတေအကြောင်းတရားတွေကိုမသိသိခါရသေးတဲ့အချိန်ခါတုန်းကနန္ဒရာတွေသိသိတဲ့အပိုင်းမှာဝိသိတစ်ခုနဲ့တစ်ခုဈာမကြည့်နေတော့ဝင်စိတ်တွေကထက်ပြီးမသိသိနိုင်ခဲ့ဘူး။ကိုယ်အပိုင်းမှာတော့အတိတ်ကြောင့်တရားတွေကိုလည်းကြောက်ခွေးလို့ရပြီ။အတိတ်ကြောင့်ကြောင့်သင်္ချာဖြစ်ပေါ်နေတဲ့ဒီဝင်စိတ်ကိုလည်းဟုတ်တိုင်းမှသွားဇလုံးစီဇလုံးစီညာနဲ့ဖွဲ့ခြားစိတ်ပြပြီးကနပြောင်းသိသိတတ်ပြီးဖြစ်တဲ့အတွက်ဝိသိနှစ်ခုတို့ရဲ့အကြမ်းမှကြည့်ရဒီဝင်စိတ်ကလေးတွေကိုဝင်နန္ဒရာတွေကိုပဲရောနှောပြီးတော့သိသိပြီးတော့နော် Ari lo yau tada tenzi le, nan tada tenzi le, izada vida. Yau na kwe re, izada vida. Yau na bansha re, izada vida. Legu, no? Yau tada tenzi ra go rupa brega lunga. Nan tada tenzi ra go nama brega lunga. Yau na tenzi ra go rupa rupa brega lunga. Yau na bansha madara go nama rupa vahutana lunga. So, lunga kwe legu. นมรูปะปริสิทธิ์น่ะญาณไผ่มาพอแจ้งท่านไปอะนี่ลงงานนี้เลิกก็พิสุบามาอิสระไวยะนะ ท่านเสิ่งเสิ่งเกลียวเตียตะตะตะเสียอะไรอย่างนี้อลาดุกันจันเนี่ยอดีตมาแล้วทุนนี้แล้วก็ปริตานิกะนี่สุติวิสุบังมาแล้วปริตานิกะนี่สุติอนาคตมาแล้วปริตานิกะนี่สุติอธิจิไกนะอนาคตแล้วตะบัวจิไกตะบัวตะบัวจิไกแล้วตะบัวพุชิตะละตะบัวนี่มาปริตานิกะนี่สุติแล้วยุคเดียวก็ชုံပြီးတော့อดีตกันนี่ပြောပြီးวิสุบังวิสุบังกันนี่อนาคตอธิท้องตัวที่อธิยุคตะตะကိုท่านเสิ่งเสิ่งเกลียวเตียนเสียท้องกองပြီးเตียนเสียครับเนาะ นันทะตะก็เลยชုံกุมีสุตะเปวนมโนจิตก็ใส่ไปแล้ววนมโนจิมาขึ้นนี่แหละนันทยะฤาก็นิสาไปแล้วตินสีปริตานีนันทยะก็นิสาไปปริตานีไปแล้ววนไอ้วนมโนจิก็ใส่ไปแล้วตินสีแล้ววนมโนจิโรยะตะคู่โรยะจ้ามาขึ้นนี่แหละวิจิสิทธิ์ก็เลยขึ้นแหละอันใดเป็นชုံกุมีแล้วขณะอติติปโยอองตะลุงติตะลุงติญาณเนี่ยคว่จะเสร็จแล้วขึ้นไปแล้วตินสีอ่ะอันนี้แล้วอติเสสะก็นี่ไปแล้ววิสุบังวิสุบังก็นี่อนาคตท้องนี่อติ ยุทธะตะตินสีเรนันทะตะตินสีเรยุคนังคว่เรยุคนังบังชะเรอิสัตตะปริฏฐะนะทานานลงขึ้นลงมาอะนี่โหลขึ้นลงไปเสร็จแล้วดีปัญญาตานมรูปะปริสิทธิ์เนี่ยญาณก็ดีอาการจะมาปิสงบาเนาะอะนี่โหลนมรูปะปริสิทธิ์เนี่ยญาณปิสงขึ้นเรยอกีตรอกองดิเจตสิณเต็ดไปแล้วคุณน่ะก็จ้องโจเซปริสัตตะมุขะนี้เนี่ยอจ้องอโจติสิณเต็ดไปอาการเปลี่ยนไปแล้วอจ้องอโจติสิยาบาเร ปริสัทธมุปปะปิสมานีก็ยอกีตรอคันมะๆก็ตินไปแล้วเลยกุเรอะตัวปิสมานีก็นี่เวสสะปิตินสิปิสมานีมาออมเนนี่ได้ยอกีเหมียวก็ปรมานีเปียงตินไปเองเนาะปรมานีก็ก็เนเลล้วยลาได้ทะโบติยอกีอภิธรรมมาจ้วงจินเนี่ยยอกีเหมียวก็ปริสัทธมุปปะปรมานีตินสิบงก็ซะปิตินไปเลยญาณต้องอาขึ้นเนาะชาๆแลนี่ดาดิญาณเนาะญาณจ้ะปริสัทธมุปปะจ้องโจเสปิสมานีก็ตินไปได้ถึงกันจ้ะมาดีฐานะมาတော့ปริสัทธมุปปะปรมานีก็เปียงไปแล้ว ตัวยอกีนี่ก็ดูได้ดูจ้ะเบลอมาดูตะไลลุไม่เนาะอติอจองยะดิอะคงมูดีบาเรอะเดกะนี่โชยอกีนี่ก็ปริสัทธมุปปะปิสมานีก็โกปิให้ไฉ่ได้อะตัวใต้ดูโยมุ่ยได้ไฉ่ปรมานีจ่ายตัวเนเนะติโชคงชุบมาได้ตะโจยอกีนี่จ้ะปริสัทธมุปปะปรมานีเนี่ยอติกะตินทาพูได้ตินสิแก่พูได้ส่วนโยมิก็ปริสัทธมุปปะปรมานีก็ตินไปไล่ตรุก็ไอ้ปรมานีเนี่ยชุบอะไรก็โกปิรออายะเนี่ยเปลี่ยนน่ะดิตะโบเลดิก็สิดาริยะตระวาริยะตรุเนี่ยอิสสะเต သို့တော့ပရိသတ်သမုပ္ပါဒေသနာတော်တွေကိုရောဘုရားကြီးများဆိုဆုံးမှထားတဲ့အတိုင်းဘုမ္မာပြီမှာလေ့လာပြီးဖတ်ရှုသင်ကြတဲ့ယောဂီများအတွက်ပစ္စမဏိနဲ့သင်ထားတဲ့ယောဂီပုဂ္ဂိုလ်ကပထမဏိကိုသွားဖတ်ရင်ယောဂီနဲ့နားမလည်းဖြစ်နေတတ်တယ်အခုဒီမှာအခြေခံမရှိခဲ့ဘူး။ဒါကြောင့်သို့တော့ရောဘုရားကြီးများဆိုဆုံးမှထားတဲ့ပရိသတ်သမုပ္ပါဒေသနာတော်တွေဖတ်ရှုတဲ့အချိန်ကမှနားလည်ပါစေခြင်းအကျိုးဟာကြီးပဲပြီးတော့လည်းပရိသတ်သမုပ္ပါပထမဏိကိုကြောင်းပြီးတော့တစ်ခါသင်ပေးရမယ်။အဲ့ဒီလိုသင်ထားလို့စနစ်တကျပရိစ္ဆာသမုပ္ပါပထမဏိကိုသူ့ထက်တဲ့ယောဂီပုဂ္ဂိုလ်ကနောက်ထပ်ကျန်နေတဲ့ပရိစ္ဆာသမုပ္ပါဤ၃နည်းပေါ့အဲ့ဒီနည်းတွေကိုလည်းဆက်လက်ပြီးသင်လိုက်ရင်လွယ်လွယ်လေးနဲ့သင်လို့ရဆက်ပြီးဖတ်ရှုမယ်ဆိုလို့ရှိရင်လည်းပရိစ္ဆာသမုပ္ပါဒေသနာနဲ့ပတ်သက်လို့ဘယ်လိုပဲရေးထားတာဘယ်လိုပဲလှည့်ထားတာနားလည်တဲ့သဘောမှာပဲတည်ရှိနေတာများသောအဖြစ်တွေ့ရပါတယ်နော်။ဒါကြောင့်အဲ့ဒီလိုအကြောင်းအကျိုးတွေပြန်ပြီးသိရပါတယ်အဲ့ဒီလိုအကြောင်းအကျိုးသိရတဲ့အပိုင်းမှာဟောအတိတ်အဆက်ဆက်ကနေပြီးတော့အနာဂတ်အဆက်ဆက်အထိပစ္စမဏိနဲ့လည်းအကြောင်းအကျိုးသိရမယ်။ခြေတုံးကတော့ပစ္စတ္တမြတ်စွာဘုရားကဒီပရိစ္ဆာသမုပ္ပါဒေသနာတော်ကိုပစ္စတ္တယုံနာတဏ္ဍိအစဉ်ကိုရောဝအတိတိရဲ့ပုပစ္စတ္တယုံနာတဏ္ဍိအစဉ်ကိုပြန်နာထားပြီးသူ့ဘောသုံးတော်ပုံကိုဘုရားကအဓိကထားဟောထားတယ်။ ထာကြောင့်ပရမတ္ထုံကသိသိတဲ့အခါမှာတော့အစ္ဆဒယုတ်နာတန်တန်အစဉ်ကိုဗရဏာထပြီးကြောင်းကျိုးဆက်သိသိဖို့ကိုပဲသင်ပေးထားရကိုဒီဘက်ရောက်လာပြီဆိုတော့ဝိပဿနာကိုကိုယ်အရုံမှာဖြစ်တဲ့အတွက်အစ္ဆဒတဏမကဗိဓာကိုပေါ့ခြုံငုံပြီးတော့သိသိရဗိဓာကိုသိသိတဲ့အပိုင်းမှာယုတ်နာသိသိတဲ့အခါကဗိဓာကိုခြုံငုံပြီးသိသိရသလိုဗိဓာချင်းတူးလို့ပေါင်းစုခြုံငုံပြီးသိသိရသလိုဒီကြောင်းကျိုးဆက်ပရိစ္ဆာသမုပ္ပါဒ်သဘောတရားတွေကိုအပြင်ဗိဓာမှာသိသိတဲ့အပိုင်းမှာလည်းမိဒါချင်းတွင်းကြီးလို့တာမန်ပေါင်းစုထုံကုန်ပြီးသိကြည့်တဲ့သဘောဖြစ်တာဖြစ်တယ်။ဒီပိစီယပရိကညာကတဝတူရဲ့ကျောင်းကျိုးဆက်သဘောဘောတရားတွေကိုဒီတဝတူကနေပုံစံအောင်နှံ့ပြီးကြည့်တဲ့ညာမျိုးတော့မဟုတ်ဘူးเนาะဒီဗိဓာသိကြည့်တဲ့အပိုင်းမှာ။ဒါဆိုတော့နာမရူပပရိစ္ဆေဒညာဘိုင်းမှာဗိဓာကိုသိကြည့်တာတဝတူရဲ့လက်ရှိဖြစ်ပေါ်နေတဲ့စိတ်အစဉ်ကိုနှံ့ကြည့်တာမျိုးမဟုတ်တလို့ပဲเนาะဗိဓာချင်းတွင်းလို့ပေါင်းစုထုံကုန်ရှုရတယ်လို့ပဲဒီပြိဿသမုပ္ပါဒ်ဘိုင်းမှာလည်းဗိဓာချင်းတူလို့ပေါ့ဆုံဆုံရှိတယ်လို့ဒီလိုသာသဘောပေါက်နော်။တရဝတ္တုတူရဲ့အတိအသည့်တန်တံမှာဖြစ်ပေါ်နေတဲ့ယုံနာနေကိုစနစ်ကြသိရေနတ်အထူးသဖြင့်နန္တရားတွေကိုသိအစဉ်ကိုစနစ်ကြသိရေကတော့ပရစေတဥဒ္ဒနာအဘိညာဉ်နဲ့ဆိုင်တယ်။ကျောင်းကျိုးဆက်ပြိဿသမုပ္ပါဒ်သဘောတရားတွေကိုစနစ်ကြသိရေကအထူးသဖြင့်ဒီဘသက်ကိုအဘိညာဉ်နဲ့မှအကျုံးဝင်နေတဲ့ယထာကမ္မုပကဉာဏ်နဲ့ဆိုင်ပါတယ်နော်။ဒီဘသက်ကိုအဘိညာဉ်နဲ့ဆိုင်တဲ့အပိုင်းဖြစ်တယ်အဲ့ဒီအဘိညာဉ်စွမ်းအားဖြင့်ရရှိတဲ့တရားကောင်းဖြစ်ခဲ့ရင်တော့တခြားတခြားတရားရည်ရဲ့ကြောင်းကျိုးဆက်ပရိစ္ဆာသမုပ္ပါဒ်သဘောတရားကြီးကိုရှုပွားမယ်ဆိုရင်အတိအကျရှုလို့ရပါတယ်နော်။ဘာဖြစ်လို့လဲ။ဒိဋ္ဌိပါဇ္ဇကုအဘိညာဉ်ရဲ့စွမ်းအားကယထာကမ္မုပကိတ္တိပဇာနာတိသတိဖြင့်ပြောဟောထားတဲ့အတိုင်းထိုထိုကံအားလျော်စွာထိုထိုဘုံဘဝတို့ရောက်ရှိသွားတဲ့တရားတွေကိုဖွင့်ကြဆုစွာပြီးသိနိုင်တဲ့ဉာဏ်တစ်မျိုးဖြစ်ပါတယ်နော်။ဒီဝိပဿနာဉာဏ်ကတော့ပေါင်းစုသုံးကောင်းတဲ့တာမန်အဖြစ်ရှုရတယ်လို့ဒီလိုသဘောပေါက်အဲ့ဒီလိုအတိတ်ဆက်ဆက်ကောအနာဂတ်အဆက်ဆက်ကောအကြောင်းတရားအကျိုးတရားတွေသိရှိပြီးပြီဆိုရင်ပြစ္ဆယပရိကဉာဏ်ကန်းတစ်ဖက်ရောက်သွားပြီဒီလိုပြစ္ဆယပရိကပရိကဉာဏ်ကန်းတစ်ဖက်ရောက်သွားတဲ့ယောဂီသူတော်ကောင်းသည်ဝိပဿနာကုမဲ့ဆိုလို့ချင်းအလုံးအသိဖြစ်သွားပြီနော်အဲ့ဒီလိုဝိပဿနာကုဖို့အသိဖြစ်နေတဲ့အချိန်ခါမှာဝိပဿနာမှာနှစ်နည်းရှိအနုပရဓမ္မဝိပဿနာနိကလပသမ္ပဒနာနိဆိုပြီးနှစ်နည်းရှိပါတယ်အဲ့တော့အနုဗရဓမ္မဝိပဿနာသမီးဆိုတာကတော့ဦးဇင်းတို့တလုံးစီတလုံးစီကျူပွားသုံးတတ်တယ်ပရမတ္ထဓာတ်တွေကိုတလုံးစီတလုံးစီကျူပွားသုံးတတ်တလုံးစီတလုံးစီဆိုတာကဥပမာဦးဇင်းတို့ဓကုဓာတကကလဓာခွင့်ရဲ့သဘောတရားဘယ်နှခုရှိတယ်အဲခုနော်အဲ့ဒီဇံမျိုးမှာပထမကအနိစ္စဒုက္ခအနတ္တလက္ခဏာသုံးတတ်တင်ပြီးတတ်တတ်ရှုတယ်အာဘောကိုတတ်တတ်ရှုတယ်ဒီဇောကိုတတ်တတ်ရှုအလားတူပဲဦးဇင်းတို့ပရမသန္တန်တရားတွေကြည့်လိုက်မယ်ဆိုလို့ရှိရင်နန္တရားတွေစစ်စစ်တွေပရမသန္တန်တရားမှာစစ်စစ်တွေတော့ဇောတွေမှာ34လုံးရှိတယ်ဆိုချာနော်အဲ့ဒီ34လုံးမှာအတိစိတ်ကိုတတ္တအနိစ္စဒုက္ခအနတ္တရှိတယ်ဖဿကိုတတ္တအနိစ္စဒုက္ခအနတ္တရှိတယ်ဝေဒနာကိုတတ္တအနိစ္စဒုက္ခအနတ္တရှိတယ်ဆက်ပြီးဒီလုံးစီဒီလုံးစီအနိစ္စဒုက္ခအနတ္တရှိပါအဲ့ဒီနည်းကိုကအနုပရဓမ္မဝိပဿနာနည်းလို့ခေါ်ပါတယ်ကလာပဓမ္မတရာနည်းဆိုတာကတော့ခုနကညစီမှာ54မျိုးသောယုတ်တရားရှိရင်54မျိုးသုံးကုန်ပြီးတော့အနိစ္စဒုက္ခအနတ္တရှိတယ်သူ54မျိုးသောယုတ်တရားဖြစ်ပြီးပြတ်တာကိုကြည့်ပြီးအနိစ္စလို့ရှိတယ်သိခြင်းပြည့်ခြင်းဖြင့်အနိစ္စသံတရားတဲ့သဘောဒီကိုညာနဲ့မြောင်းကြည့်ပြီးဒုက္ခလို့ယူတယ်။မပြည့်စုံတဲ့အခြေခဲအခိုင်မာအနှစ်သာရအဖြစ်ဒီနေတဲ့အတ္တမရှိတဲ့သဘောဒီကိုညာနဲ့မြင်အောင်ကြည့်ပြီးတော့အနတ္တလို့ယူ။အဲဒီလိုအနိစ္စဒုက္ခအနတ္တရှိနေတဲ့အပိုင်းနော်။မျက်စိမှခြုံရှုသလိုနာနှကောင်းလျှာကိုနှလုံး၆ဌာနလုံးမှာခြုံရှုတယ်။52ကုဌာတာတွေမှလည်းခြုံရှု။၆ဌာန52ကုဌာတာအကုန်လုံးမှာရှိတဲ့ရုပ်တွေကိုလည်းအကုန်လုံးခြုံငုံပြီးယူရနော်။ဣဇ္ဇဒမထွန်ကိုရှုသလိုဗိဓာမှာလည်းဗိဓာချင်းတူးလို့ပေါင်းစုထွန်ကိုပြီး30ဘုံအတွက်ရှိတဲ့ကဘာတိတိတဏ္ဍာမှာရှိတဲ့ရုပ်တွေကိုသုံးကုန်ရှုရတယ်။ဗိဓာသုဘေယိမီတောတော်မှာရှိတဲ့ရုပ်တွေကိုလည်းဒီလိုပဲပေါင်းစုထွန်ကိုပြီးတော့ရှုရပါတယ်။အဲဒီလိုပေါင်းစုထွန်ကိုရှုတဲ့ဤစနစ်ကိုတော့ကလာပဓမ္မတနာကြီးလို့ခေါ်တယ်။နာမိတ်မှလည်းဒီတန်းနော်။အဲဒီနှစ်နည်းရှိတဲ့အ낵ကတန်တံပါတိတုကမေနကလပသမ္မသနာသင်္ခါတယနယဝိပါဒနာယတဝယောဂောကရဏီယောဝိတောတိမေအထကရာဒုတိယအတွက်သံမျက်နှာ247မှာဖော်ပြထားတယ်နော်မေဃမေဃညာဏတဒနာဝိတောတိအမြင်ရနေတဲ့ဝိတောတိသခန်းထဲမှာအကျုံးဝင်နေတဲ့သမ္မသနာဉာဏ်ကိုပြည့်စုံစေလျော်တဲ့ယောဂီတော်ကောင်းကြီးဘာလို့ရမလဲကလပသမ္မသနာလို့ခေါ်ဆိုအပ်တဲ့နယဝိပါဒနာကိုကျေဥစွာကြိုးစားအထုတ်ပါဆိုပြီးတော့ဒီလိုညွှန်ကြားထားတယ်နော်ဒီတော့ကလပသမ္မသနာလို့ခေါ်တယ်နယဝိပဿနာလို့ခေါ်တယ်။အဲဒီကလပဓမ္မတနာဆိုတာကအယံကိရာသဘူတိဘဝါတိနာအဘိလာဘောသဘူရိကျွတ်မှာသတင်းသုံးတော်မူတဲ့မထေကြီးတွေရဲ့ခေါ်သုံးဆွဲမှုကတော့ကလပဓမ္မတနာနည်းလို့ခေါ်တယ်နော်။အဲဒီကလပဓမ္မတနာဆိုတာကဘယ်လိုနည်းလဲလို့မင်းရင် ယံကေစီရူပန္တိအာဒိနာနိယေနဓမ္မနာဝိပဿနာနိယဝိပဿနာဟမ်အတိဒါရိဝတိနအနေကဘေဒဘိနိဓမေကလာပါတောတိခိဘေဒဝသမ္ပဒနာကလာပသမ္ပဒနာအတိတ်အနာကစသည်ဖြင့်ကြားအနေအမျိုးမျိုးပြားနေတဲ့တရားတွေကိုခြုံငုံပြီးကျုပ်ပွားသုံးတန်ထားကိုကလာပသမ္ပဒနာခေါ်တယ်သုံးတန်တဲ့ဆိုတော့ဒီဘက်မှာအနိစ္စလို့သုံးတန်တာဒုက္ခလို့သုံးတန်နေတာအနတ္တလို့သုံးတန်နေတာကိုပြောတာပါနော်အလားတူပဲယံကေစီရူပန္တိအာဒိနာနိယေနဟိဓမ္မနာဝိပဿနာနိယဝိပဿနာယံကေစီရူပန္တိအာဒိနာနိယေနဆိုတော့ဆိုတာကတော့ကျွန်တော်အနတ္တလက္ခဏသုတ်တန်လေးတွေရဘူးတဲ့ပုဂ္ဂိုလ်များသဘောပေါက်ပါလိမ့်နော်ဘုရားရှင်ကပိဿဝေကိ၅ဥတ္တကယုတ်တိနေသလားအနေသလားလို့နေတယ်ပိဿဝေကိ၅ဥတ္တကအနေသလို့ဖြစ်ပြီးကြတယ်အနေသဖြစ်တဲ့ယုတ်တရားဟာဒုက္ခလားဒုက္ခလားမေးတော့ဒုက္ခပါဘုရားလို့ဖြစ်ပြီးအနိစ္စလည်းမှန်တယ်ဒုက္ခလည်းမှန်တယ်ဖောက်ပြန်ပြည့်စည်တတ်တဲ့ဥပိ္ပိနာမဓမ္မလည်းမှန်နေတဲ့ဒီယုတ်တရားကိုငါပဲငါဟာပဲငါရဲ့အတ္တပဲလို့ချုပ်တယ်မလားလို့ပြီးတော့မချုပ်တယ်မှာဘူးလို့ဖြစ်ပြကြဝေဒနာသင်္ညာသင်္ခါရဝိညာဉ်တွေမှာလည်းပုံစံဒီတိုင်းပဲပြီးတယ်ဒီတိုင်းပဲဖြစ်ကြအဲ့ဒီလိုအမဲဖြစ်ပြီးလို့ပြီးတဲ့သင်္ခါရကြတော့မှာဘုရားရှင်ကဝိပဿနာသူ့ဘက်ကိုညွှန်ကြားပြတယ်လို့ညွှန်ကြားတယ်တသမတိယဘိခဝေယံကေစီရူပအတိဒါနာကတ္တပိစ္ဆုပ္ပန္နဣဇ္ဇတဝဘိဒ္ဓဝဩလာရိကံဝသုခုကံဝဣဒံဝပဏိတံဝယန္တုရေတန္တိကေဝသဗ္ဗရူပံဣဒံပမ္မနေသောဟမသမိနမေသောအတ္တတိဧဝမေတံယထဗုဒ္ဓံသမ္မပညာယဓတဗံဒီလိုညွှန်ကြားပြလိုက်အတိယုတ်တရားအကုန်လုံးပိဿုဗံယုတ်တရားအကုန်လုံးအနာကယုတ်တရားအကုန်လုံးဣဇ္ဇဒယုတ်တရားအကုန်လုံးဗိဒ္ဓယုတ်တရားအကုန်လုံးဤနဩလာရိကခေါ်တဲ့ယုံကြည်တဲ့နဲ့ယုတ်တရားအလုံးဒုက္ခမခေါ်တဲ့သင်္ဝေနုညာနဲ့ယုတ်တရားအလုံးသီနခေါ်တဲ့ယုတ်ညာနဲ့ယုတ်တရားပဏိတခေါ်တဲ့မွန်မြတ်တဲ့ယုတ်တရားဒုရခေါ်တဲ့အတိညာနဲ့ဝေးတဲ့ယုတ်တရားတန်တိကခေါ်တဲ့အတိညာနဲ့ညွတ်နေတဲ့ယောဂီရဲ့အတိညာနဲ့နိကနေတဲ့ယုတ်တရားအလုံးပေါင်းလိုက်တော့31မျိုးနော်31မျိုးသောအချက်ဖြင့်ဒီနေ့ဒီယုတ်တရားအလုံးကိုသဗ္ဗံရူပံယုတ်အကုန်လုံးကိုနေတ္တမမငါဟမဟုတ်ဘူးလို့ပြုပါနေသောဟမတ္တမိငါမဟုတ်ဘူးလို့ပြုပါနမေသောအတ္တငါရဲ့အတ္တမဟုတ်ဘူးလို့သူပါလို့ဒီလိုညွှန်ကြားတယ်ဒီညွှန်ကြားချက်ကတော့ဥစဉ်တော့ဟောသဏ္ဍဝါရသုတ်တံအထက်ကရမများအဖွင့်ရရောမြန်နှံပြီးပြောရင်တော့နေတ္တမမနေသောဟမတ္တမိနမေသောအတ္တတိတမနုပတ္တမိတိနေသဒုက္ခမနတ္တတိတမနုပတ္တမိတိဘုဒ္ဓံဟောတိသတိဆိုဒီလိုဖွင့်ထားတယ်ငါဟမဟုတ်ငါမဟုတ်ငါရဲ့အတ္တမဟုတ်လို့ညွှန်မြင်တယ်ဆိုတာကအနိစ္စလို့ညွှန်မြင်ပါတယ်ဒုက္ခလို့ညွှန်မြင်ပါတယ်အနတ္တလို့ညွှန်မြင်ပါတယ်လို့ပြောထားတဲ့အတူတူပဲဆိုပြီးတော့ဖွင့်ထားပါတယ်နော်ပြီးတော့ဘယ်လိုတူလဲဆိုတော့ဦးဇင်းတို့ငါဟာလို့ညွှန်နေတာကိုတဏှာဆွဲခေါ်ပါတယ်ဒီတဏှာဆွဲဟာဘယ်ခါမှပြိုလဲလို့မြင်ရင်တော့ဒုက္ခလက္ခဏာကောင်းကောင်းသိရင်တဏှာဆွဲပြိုမွေးလာရတဲ့ဖြစ်ချင်းသေးသွားတယ်မွေးလာရတဲ့ဖြစ်ချင်းသေးသွားတယ်ဒါလေးညခင်တူဆူကြပါတယ်နော်ဒါလေးတယောက်မွေးလိုက်သေးသွားလိုက်ဒါလေးတယောက်မွေးလိုက်သေးသွားလိုက်မွေးတိုင်းသေနေပြီဆိုရင်ကျတော့ဒီမိခင်ကဘယ်လိုသဘောပေါက်လဲ။ဩတက်တယ်လားဒုက္ခပေးနေတာပဲလို့သဘောပေါက်မှာပေါ့နော်။သဘောပေါက်တယ်ဒီပုံစံအတိုင်းပဲနော်။ဖြစ်ပြီးပြည့်နေတဲ့ဖြစ်ဖြစ်ပြည့်ချင်းတန်ကျက်ပြည့်အနှိစ္စခံရတဲ့ဒီယုတ်တရားတွေဒီနာတရားတွေကိုလှမ်းကြည့်ပြီးတော့ဩဒုက္ခတရားတွေပဲဖြစ်ဖြစ်ပြည့်ချင်းတန်ကျက်ပြည့်တက်တယ်နှင်းပါနှိမ့်ဆက်နေတဲ့တရားတွေပဲလို့သဘောပေါက်ပါအဲ့ဒီအခါမှာဒီယုတ်ဒီနန်းဒီအပေါ်နဲ့တွဲနေတဲ့ငါဟာငါဟာလို့တွဲနေတဲ့အစွပြုံမသွားနိုင်ပါဘူးသွားမာနငါငါလို့ထောင်သွားနေတယ်သူသူလို့ထောင်သွားတယ်အဲ့ဒီထောင်သွားနေတဲ့အစွဘယ်ခါပြိုလဲလို့မေးအနိစ္စလက္ခဏာကောင်းကောင်းထင်ပြိုတယ်ယုတ်တယ်ကြည့်လိုက်နန်းတယ်ကြည့်လိုက်ဖြစ်ပြီးပြက်နေငါလို့စွဲယူလောက်တဲ့အချိန်အခါလေးတိုင်အောင်တောင်တည်နေတဲ့ယုတ်တရားနန်းတရားမရှိဘူးဖြစ်ပြီးတာနဲ့ဖြစ်ချင်းပြက်ငါလိုက်ရှာကြည့်တယ်ရှာလို့တွေ့လားတွေ့တော့ဒါကြောင့်ငါငါလို့ထောင်လွှားဖို့အချိန်ရသေးလားမရမာနဆွဲပြုဒိဋ္ဌိဆွဲဘယ်ခါပြုလဲလို့မေးတော့အဲ့ဒီတည်းမှာမပြည့်စည်ပဲအခြေခဲအခိုင်မာနှစ်သာရအဖြစ်ဒီနေ့တဲ့အတ္တကိုယုတ်တည်နန်နေတဲ့မှာလိုက်ပြီးချက်ဖွေကြည့်တော့လေဘယ်လိုမှချက်ဖွေလို့မတွေ့ဘူးမတွေ့တော့အလုံးအနတ္တကြီးပဲလို့ညာမြင်ဆိုင်အနတ္တညာမြင်ဆိုင်ရင်အတ္တဆွဲပြုသွားဒါကြောင့်အနိစ္စလို့ရှုပါဒုက္ခလို့ရှုပါအနတ္တလို့ရှုပါဆိုတာနဲ့ငါဟာမဟုတ်ငါမဟုတ်ငါရဲ့အတ္တမဟုတ်လို့ရှုပါဆိုတာအတူတူပဲတို့တော့အဲ့ဒီလိုအတိတ်နာကပိဿုဗံသတိဖြင့်31မျိုးသောအချက်ဖြင့်ဒီနေတဲ့ဒီယုတ်တရားတွေကိုပေါင်းစုထုံကုန်ပြီးကျွတာကိုကလပသမ္ပဒနာနည်းလို့ခေါ်တယ်။ဒါကယံကိရသဗုဒ္ဓိပဝါဒိနာအဖိလာဘောသဗုဒ္ဓိကျွတ်မှာတရင်တော့မူတဲ့မထေကြီးတွေရဲ့အခေါ်ပဲ။အဲ့ဒီရှုွက်ကိုကလပသမ္ပဒနာရှုွက်လို့မထေကြီးတွေကခေါ်တယ်။နောက်တစ်ခုဒီအတိတ်နာကပိဿုဗံသတိဖြင့်31မျိုးသောအချက်ဖြင့်ဒီနေတဲ့ဒီယုတ်တရားနန္တရားတွေကို အနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်တင်ပြီးသူကသုံးတန်တာကိုတော့ဉာဏ်ဝိပါဒလို့ခေါ်တယ်။အဲ့ဒီခေါ်ဟောကတော့ယံကိတာတမ္ပတိဘာဝတိနာအဘိဓါဘော။အဲ့ဒီအခေါ်အသုံးဆုံးကတော့ဒီဟောကျွန်းမှာရှိတဲ့မထေရကြီးရဲ့အခေါ်အသုံးဆုံးဖြစ်ပါတယ်။တစ္ဆက်တစ်မျိုးသောခြင်းဖြင့်ဒီနေ့တဲ့ယုတ်ဒီနန္ဒီပဲ။ဒါပြင်းနဲ့ဒီယုတ်ဒီနန္ဒီကိုပေါင်းစုံခြုံငုံရှုတာကိုဣန္ဒြိယမသိမှအတိုင်းပါသတင်းသုံးတော်မူတဲ့မထေရကြီးတွေကကလာပသမ္မဒနာနည်းလို့ခေါ်တယ်။ဒီဟောကျွန်းမှာသတင်းသုံးတော်မူတဲ့မထေရကြီးတွေကတော့ဉာဏ်ဝိပဿနာလို့ခေါ်တယ်နော်။အတူတူပဲနှစ်နည်းအဲ့ဒီနှစ်နည်းမှာဉာဏ်ဝိပဿနာကတက်ပြီးအထုပ်ပါဘာဖြစ်လို့လဲ။အာတိဂံမိကပုဂ္ဂိုလ်များကတစ်လုံးစီတစ်လုံးစီသွားပြီးသူပန်သုံးတန်ကြီးချင်းကမှအဆက်ခဲတွေများစွာရှိတယ်။ဉာဏ်ကသိပြီးမထက်မြက်သေးဘူး။ဒါကြောင့်ပေါင်းစုခြုံငုံပြီးတော့ဒါလျင်အနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးတော့ရှုပါဆိုပြီးတော့ဒီလိုညွှန်ကြားထားတယ်။ဒါဖြင့်ပေါင်းစုခြုံငုံပြီးရှုတဲ့အချိန်ကကြတော့ရှုရမယ်အဲဝိပဿနာရဲ့အရှုခံတရားတွေကဘယ်တရားတွေလဲလို့မြင်ကြမရှိလားယံကေစီရူပအတ္တိဒါနာဂတပိဿုပ္ပန္နဣဇ္ဇတံဝဘိတံဝဩလာရိကံဝသုခုမဝဟိနဝပဏိတံဝညံဒုရေတန်ဒီအေကေဝတ္တဗရူပအနိစ္စတောဝဝထပေတိဧကံတမံသမ္ပတနာဒုက္ခတောဝဝထပေတိဧကံတမံသနာနတ္တောဝဝထပေတိဧကံတမံသနာဒီလိုဖွင့်ထားတယ်နော်အတိဏကပိစုပ္ပံဣဇ္ဇတဗိဒ္ဓဩလာရိကသုခုမဟိနပဏိတဒုရတန္တိကလို့ခေါ်ဆိုအပ်တဲ့တစ္ဆေတမျိုးသားချက်ဖြင့်ဒီနေ့တဲ့ယုတ်တရားအကုန်လုံးကိုအနိစ္စအဖြစ်ပိုင်းခြားမှတ်တမ်းရဲ့သမ္မတနာဉာဏ်တခုဒုက္ခလို့ပိုင်းခြားမှတ်တမ်းရဲ့သမ္မတနာဉာဏ်တခုအနတ္တလို့ပိုင်းခြားမှတ်တမ်းရဲ့သမ္မတနာဉာဏ်တခုသတိဆိုဒီလိုသူကရှင်းထားတယ်။ရှင်းထားတဲ့အခါကျတော့ဝေဒနာပညာသင်္ခါရဝိညာဉ်တွေမှာလည်းပုံစံလိုရှင်းထားတော့ဒီခန္ဓာ၅ပါးဒီဥပါဒနာရဲ့အစုကအယုံဖြစ်တယ်။ဘယ်ခန္ဓာ၅ပါးလဲ။အတိတ်အနာဂတ်ပိစုပ္ပံဣဇ္ဇတဗိဒ္ဓဩလာရိကသုခုမဟိနပဏိတဒုရတန္တိကလို့ခေါ်ဆိုအပ်တဲ့တစ္ဆေတမျိုးသောအကျင့်ဖြင့်ကြည်နေတဲ့ခန္ဓာ၅ပါးသည်သမ္မတနာဉာဏ်လို့ခေါ်ဆိုအပ်တဲ့ဝိပဿနာဉာဏ်ရဲ့အစုကအာယုံဖြစ်တယ်လို့ဒီလိုသတ်မှတ်ထားပါနော်။နောက်တစ်ခုသဗ္ဗံဘိက္ခဝေအဘိညာယကိစ္စဘိက္ခဝေသဗ္ဗံအဘိညာယသက္ကုဘိက္ခဝေအဘိညာယရူပအဘိညာယသက္ကုဝိညာဏအဘိညာယသတ္တိဆရာကြီးဟောအဘိညာယတုတ်တံမှာဟောထားတယ်။အဲဒီလိုဟောကြားချက်တွေအကျဆိုလို့ရှိရင်လည်းအာရဏခဏပါသည်ဝိပဿနာရဲ့အစုကအာယုံဖြစ်တယ်ယုတ်တေနန္ဒီကို၅ဘုံပုံလိုက်တော့ခဏ၅ပါးယုတ်တေနန္ဒီကို12ဘုံပုံလိုက်တော့အာနခဏ၅ပါးယုတ်တေနန္ဒီကို18ဘုံပုံလိုက်တော့ဓာတ်18ပါးဒါကြောင့်အဲ့ဒီဓာတ်ခဏ၅ပါးအာနခဏ၅ပါးဓာတ်18ပါးတွေဟာလည်းဘာဖြစ်လဲဝိပဒနာရဲ့အစုကအာယုံစင်းဖြစ်တယ်လို့မှတ်နော်နောက်တစ်ခုပထမဇာနံဒုတိယဇာနံတတိယဇာနံသုတ္တဇာနံစသည်ဖြင့်ဓာတ်တွေကိုလည်းစင်းထုတ်ပြထားပါသင်းထုတ်ပြထားပြီးတော့နောက်ကြောင်းကျိုးဆက်ပြိဿသဘုပ္ပသဘောတရားတွေကိုလည်းဝိဇ္ဇာကနေစပြီးတော့အလုံးသင်းထုတ်ပြထားပါနော်ဝိဇ္ဇာကသင်္ခါရဝိညာဏယောတလရဏဖတ်တာဝရဏတဏဥပဒံဘဝဇာတိတရံမရဏသရံမရဏအတိအလုံးဖွင့်ထားပါနော်ဖွင့်ထားလိုက်တဲ့အချိန်ကကြတော့ဦးဇင်းတို့လွယ်လွယ်လေးပြောရင်တော့ဖတ်တော်တော်ပြောရင်တော့ခန္ဓာ၅ပါးအာနသနပါဓာတ်သက်ချေပါကြောင်းကျိုးဆက်ပြိဿသဘုပ္ပသဘောတရားတွေဒီဥပဒနာရဲ့အကျုပ်ကအယုံဖြစ်တယ်အဲ့တော့အစုကအာယုံဖြစ်တော့ဧဝံတခိတေပဏိဋ္ဌယေလောကုတ္တရာဓမ္မအာဂတတေအတ္တမသအတ္တမသနုဘဂတဣမတမေအတိခါရိနခေဟိတဗ္ဗလောကုတ္တရာတရားဤအဲ့ထက်မှာဒီခန္ဓာ၅ပါးအနတ်စနပါတတ္တသရှိပါးထဲမှာပါဝင်နေတဲ့အဲ့လောကုတ္တရာတရားဤဟာဝိပဿနာဉာဏ်ရဲ့အစုကအာယုံမဟုတ်သည့်အတွက်ကြောင့်ဖယ်လိုက်ပါနော်အဲ့တော့လောကီစိတ်စိတ်တွေကိုသာကြည့်ရမယ်လောကီစိတ်စိတ်တွေမှာလည်းယောဂီပုဂ္ဂိုလ်တွေကမိမိတို့ကကိုယ်တို့ဇင်မဲ့ရှိနေတဲ့ဆိုရင်မိမိတို့တန်တမကရိယာဇောတွေကဖြစ်နေတဲ့အတွက်ကရိယာဇောတွေအလုံးခံရရမိမိတို့ကလူဘုံမှာပဲတည်ရှိနေတဲ့လို့ရှင်ဟိုမြမဘုံမှာဖြစ်မဲ့ဝိဘက်နန္တရားတွေကမိမိတို့တန်တမမဖြစ်နိုင်တဲ့အတွက်သို့ဝိဘက်နန္တရားတွေကိုလည်းခံရမိမိတို့ကအကဲ့ရဇန်တရားတွေရရှိကြတယ်ဆိုရင်တော့ဇန်တရားတွေထည့်ရှုပါဇန်တရားမရတဲ့ယောဂီပုဂ္ဂိုလ်ဖြစ်ခရင်တော့မရတဲ့ဇန်ကိုထည့်ပြီးဝိပဿနာအစုဘယ်လိုမှမဖြစ်နိုင်ဘူးနော်ဘာဖြစ်လို့လဲ။လာဘီနောဧဝဇာနဓမ္မသူဘာကတာဟွန်ဒီဆိုပြီးတော့ဒီလိုအထက်ကရာများကဟောဒီကဆရာတော်ကဖွင့်ထားပါနော်။ဒါရနေတဲ့ပုဂ္ဂိုလ်တွေတန်တမ္မာတန်လင်ဇာနန္တရားရှိကသင်ရှားပါ။ဒါကြောင့်ဝိပဿနာရဲ့အကျုပ်ကအာယုန်ဒီမိမိတို့တန်တမ္မာဖြစ်ခွင့်ရှိနေတဲ့ရှင်းနေတဲ့လောကီစိတ်စိတ်တွေယုတ်တရားတွေလို့ဒီလိုအကျဉ်းစားအဖြစ်မှတ်တာ။အဲ့ဒီတရားတွေကဘယ်တရားကနေစပြီးတော့ဝိပဿနာရှိပါမယ်လို့ဒီလိုမြင်ကြမရှိဘူးလား။အဲ့ဒီတရားတွေထဲမှာဘယ်တရားကနေစပြီးတော့ဝိပဿနာရှုရမလဲလို့ရေချက်ကိုဝိသုဒ္ဓိမေအထက်ကဒုတိယတွဲစာမျက်နှာ244မှာဖော်ပြထားပါတယ်နော်အဲ့ဒီဖော်ပြချက်ကလေးကဒီနေ့သန္တာတော်မှာအမတန်အရေးကြီးတယ်အရေးကြီးတာကဒီဖော်ပြချက်ကလေးကိုကြည့်ပြီးတော့ပဲ ဝိပဿနာဆိုတာပေါ်ရရှိရတာမပေါ်တာကိုရှိနေဖို့မလိုဘူးဆိုပြီးတော့ခမများများကပြောကြတယ်နော်အထက်ကနေဆရာတော်ကဘယ်လိုပေါ်ပြထားလဲယေပိသာတမတနုဘကတေတုယေယတပကတဟောတိဒုက္ခေနပရိကံကိစ္စတိတေတုဒေနာတမတနအာရဝိတဗံယေပိသာအကျဉ်လောကိစေစရတဲ့ယုတ်တရားတို့ဒီလည်းပဲတမတနုဘကအနိစ္စဒုက္ခအနတ္တလက္ခဏာယေသုံးတန်တိယူပါသုတ္တချင်းကထိုက်တန်ကြကုန်၏ဒေသူထောအနိစ္စဒုက္ခအနတ္တလက္ခဏာယေသုံးတန်တိယေရှုပသုံးတချင်းကထိုက်သောလောကိစေစရတဲ့ယုတ်တံယုတ်ဏတရားတို့၌ယေယုတ်ဏတရားတို့တွင်ယေအကျဉ်ယုတ်တရားဏတရားတို့သည်ယတ္တအကျဉ်ယောဂီပုဂ္ဂိုလ်၏ဉာဏ်၌ပါကတာထင်ရှားလာကုန်သည်ဟွန်ဒီဖြစ်ကြလေကုန်၏ဒုက္ခေနချမ်းသာတသာလောကုကုပရိက္ခဟံသိသိနိုင်ခြင်းတို့ဝဉဏ်ဖြင့်ပိုင်းခြားယူနိုင်ခြင်းတို့ကိစ္စတိရောက်ရှိလာကြကုန်၏တေတုထောထင်ရှားရာလွယ်ကူရာယုတ်တရားဏတရားတို့၌ဒေနာထောယောဂဝေသရပုဂ္ဂိုလ်သည်သမ္မတဏံအနိစ္စဒုက္ခအနတ္တလက္ခဏာယေသုံးတန်တင်၍ယူပွားသုံးသခြင်းသမ္မတဏလုံငန်းရောက်ကိုအာရဝိတာပံကြိုးစားအထုတ်ထိုက်ပေ၏သူကဒီလိုဖွင့်ထားတယ်ခொနကဝိပဿနာဉာဏ်ရဲ့အကျုပ်ကအာယုသိနေကိုခန္ဓာငါးပါးအာနသနုပါဒတ္တစေပါကြောင့်ကြိုးစားပိစ္ဆသမုပ္ပါဒသဘောတရားစသည်ဖြင့်ဖော်ပြထားပါတယ်အဲ့ခန္ဓာငါးပါးထဲမှာသံတရားတွေလည်းအလုံးပါပါနော်အဲ့လိုဖော်ပြထားတဲ့ဒီလောကီစိတ်စရိတ်တရားတွေတဲ့ကလောကီယုတ်ဏဏီတဲ့ကအကျဉ်းယုတ်တရားဏတရားတွေဒီမိမိရဲ့အသိဉာဏ်မှထင်ရှားတဲ့ဆန်းရသာသာနဲ့သိသိလို့လောလောကုကုနဲ့သိသိလို့ရတယ်။အဲ့ဒီထင်ရှားရလွယ်ကူရယုတ်တရားဏတရားတွေကနေစပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်တင်ပြီးတော့ရှုပါလို့ပြောတာဒီလိုထင်ရှားတယ်။အဲ့တော့သာရှုမဲ့ယောဂီပုဂ္ဂိုလ်ကခொနကပစ္စယပရိနာမရူပပရိစ္ဆေဒဉာဏ်နဲ့ပစ္စယပရိကဉာဏ်ပိုင်းမှာသိသိထားတဲ့ယုတ်တိဉာဏ်လေးကအလုံးကုန်သိနေပြီနော်အတိတ်လည်းအတိတ်ကပစ္စုပန်ကာလသုံးပါအတွင်းမှာတည်ရှိနေတဲ့ယုတ်တိဉာဏ်လေးကိုသိသိပြီးပြီအတိတ်ကပစ္စုပန်ကာလသုံးပါအတွင်းမှာတည်ရှိနေတဲ့အကြောင်းကျိုးဆက်အကြောင်းကျိုးဆက်ပစ္စသမုပ္ပါဒ်ဘောတရားတွေလည်းသိသိထားပြီးဖြစ်တယ်အဲ့ဒီတရားတွေထဲကဘယ်တရားကနေစပြီးတော့ဝိပဿနာသာရှုရမလဲလို့ဆိုတဲ့မေကုံကသူကဖြေတာယုတ်ဆိုတာဘာလဲမသိသေးဘူးနံဆိုတာဘာလဲမသိသေးဘူးအကြောင်းတရားအကျိုးတရားဆိုတာဘာလဲမသိသေးဘူးမသိတာတွေဒီပုံကြီးထမ်းပြီးတော့ကမထမ်းကြောင်းတဲ့ကိုဒီနေ့မှဝင်သွားတဲ့ပုဂ္ဂိုလ်ထိုင်ထိုင်ချင်းပေါ်ရလေးကိုရှုပါလို့ပြောနေတဲ့ဆိုတာမဟုတ်ဘူးသူပြောနေတာကနာမရူပပရိစ္ဆေဒဉာဏ်နဲ့ပစ္စယပရိကဉာဏ်နှစ်ခုပိုင်ပြီးတဲ့ယောဂီပုဂ္ဂိုလ်သည်သမထနာဉာဏ်ကိုကြိုးစားအထုတ်ခဲ့မယ်ဆိုရင်ထိုသမထနာဉာဏ်ကိုကြိုးစားအထုတ်တဲ့အပိုင်းမှာမိမိသိသိထားတဲ့ယုတ်တိဉာဏ်ဤတဲ့ကသင်္ချာရလွယ်ကူရယုံနာကနေစပြီးတော့ဝိပဿနာရှုပါလို့သူကဒီလိုပြောတဲ့အခါနာမရူပပရိစ္ဆေဒဉာဏ်နဲ့ပစ္စယပရိကဉာဏ်နှစ်ပါးကိုမရသေးတဲ့ပုဂ္ဂိုလ်တွေကိုဒီလိုပေါ်ရလေးကိုသာရှုရမယ်လို့ပြောနေတဲ့အခါမဟုတ်ဘူးနော်ဒီတော့ပရိက၅မျိုးကန့်တစ်ဖက်ခတ်လာပြီပရိက၅မျိုးဆိုတာကဥစဉ်တော့ရူပပရိကဆိုတာကယုတ်ကိုသိသိချင်းနာမပရိကဆိုတာကနာမ်ကိုသိသိချင်းရူပရူပပရိကဆိုတာကယုံနာကိုသိသိချင်းပစ္စယပရိက္ခဆိုတာကပစ္စုပ္ပန်နဲ့အကြောင်းတရားအကျိုးတရားကိုသိသိချင်းအဋ္ဌနာပရိက္ခဆိုတာကအတိတ်မှလည်းအကြောင်းနဲ့အကျိုးအနာဂတ်မှလည်းအကြောင်းနဲ့အကျိုးလို့အတိတ်နာဂတ်မှလည်းအကြောင်းနဲ့အကျိုးကိုသိသိချင်းဆိုပြီးပရိက္ခ၅မျိုးလာကြည့်ပါအဲ့ဒီပရိက္ခ၅မျိုးကန့်တစ်ဖက်ခတ်ရောက်နေတဲ့သူတော်ကောင်းတွေအတွေ့အထိညွှန်ကြားနေတဲ့စကားဖြစ်ပါတယ်နော်ယုံနာဆိုတာဘာမှကလုံးတပါဒမြညာနဲ့မှမတိသေးမထင်သေးမမြင်သေးတဲ့ပုဂ္ဂိုလ်တွေကမ္မထာကြောင့်နဲ့ဝင်လာလာချင်းချက်ချင်းထိုင်ပြီးတော့ပေါ်ရကိုရှုရမယ်လို့ညွှန်ကြားနေတဲ့စကားသို့တော့သူကပေါ်ရဆိုတာကလည်းဘာပေါ်ရလဲရေဆိုပြီးတော့ဖွင့်ပြတာရေကိုသူအထက်ပါစကားတွေကိုကြည့်ပြီးတော့ဦးဇင်းတို့ဒီကဆရာတော်ကလည်းရူပါရူပဓမ္မဆိုပြီးဒီလိုရှင်းထားပါတယ်ယုတ်တရားနဲ့နံတရားလို့သာပြောတော့ပါနော်ပေါ်ရဆိုတာကပေါ်ပင်ပေါ်တော်လဲပေါ်တဲ့တရားတွေသည်ယုတ်ပရမတ်ဖြစ်ရမယ်နံပရမတ်ဖြစ်နေရမယ်ယုတ်ပရမတ်တို့မြည်ဒီမှာကလတ်ကိုမြင်လို့ကလတ်တက်ခွဲ့နိုင်မှပရမတ်နဲ့မြင်ဆိုင်နံပရမတ်တို့မြည်ဒီမှာနိယမလမ်းကြောင်းအတိုင်းစိတ်ဓာတ်နိယမလမ်းကြောင်းအတိုင်းဖြစ်ပေါ်သွားတဲ့သက္ကုတ္တရဝိသီသတဲ့ထိုတော်ဝိသီစိတ်စိတ်တွေကိုစိတ်တဲ့ခဏတိုင်းစိတ်တဲ့ခဏတိုင်းမှာခဏအတိတိပြောအောင်ပရမတ်တို့ဉာဏ်မြင်ဆိုင်အောင်ရှုပွားနိုင်မှာနံပရမတ်ဤဆိုဖြစ်ပါတယ်နော်အဲ့ဒီယုတ်ပရမတ်နံပရမတ်အပြင်ကြောင်းကျိုးဆက်ပိဿသမုပ္ပါဒ်သဘောတရားတွေကိုလည်းအတိတ်နာကပစ္စုပ္ပန်ကာလသုံးပါးလုံးမှာရှုထားပြီးတဲ့ယောဂီဖြစ်ရအဲ့ဒီယုတ်ဒီနန္ဒီတဲကဘယ်တရားကနေစပြီးဝိပဿနာရှုမလဲလို့မေးရင်တော့သင်္ချာရလွယ်ကူရယုတ်တရားကနေစပြီးရှုပါလို့သူကဒီလိုသင်ချာမထင်ရှားတာတွေမလွယ်ကူတာတွေကြတော့မရှုဘဲနေရတော့မလားလို့မေးစရာမလိုဘူးလားမေးစရာလိုလာတယ်ဒီချက်ကိုဒီကဆရာတော်ကဝိသုဏိမေမဟာဒီကဒုတိယတွင်သမဏ391မှာဖွင့်ဆိုထားပါတယ်နော်ခொနကယေရူပါရူပဓမ္မဆိုပြီးတော့လည်းအဲ့ဒီ သံမြတ်တာ391မှာပဲအတိအကျဖွင့်ထားပါတယ်နော်ဒေသူတေနသမတနာအရပိတပညတ်ထပကတဝိပါဒနာပိနိဝေသောတိကတဝါသင်္ချာရလွယ်ကူရနေစပြီးတော့လွယ်ကူရကနေစပြီးတော့ဝိပါဒနာရှုပါလို့အထက်ကရာဆရာတော်ညွှန်ကြားခြင်းကြီးတဲ့ယထပကတဝိပါဒနာပိနိဝေသောတိကတဝါဝိပါဒနာနှလုံးသွင်းခြင်းဆိုတာသင်္ချာရကစနှလုံးသွင်းရတယ်လို့နှလုံးပတ်ပြီးတော့အထက်ကရာဆရာတော်ကမိန့်ဆိုနေခြင်းတော်ဖြစ်ပါတယ်နော်ဒါပေမဲ့ဆိုပြီးတော့စကားလေးတစ်ခုဆက်ထားအဲ့ဒီဒါပေမဲ့ဆိုတဲ့စကားကိုခက်ကတက်ပြီးမပြောကြဘူးနော်ဒါပေမဲ့ဆိုဒီကဆရာတော်ကဘယ်လိုရေးလဲပစ္စပန္နအနုပါထံတေပိဥပါယေနဥပထာပိတုဘနဝတိတံတော်ဝသမတိတဗ္ဗပဏ္ဏထိုသောပင်သင်္ချာရလွယ်ကူရာကစ၍ဝိပဿနာဘာဝနာကမ္မထံရှုပါသုံးတာရခါတော်လည်းပဲပစ္စာနောက်ကလ၌နုပါထံတေပိအသိဉာဏ်နဲ့မထင်လားမမြင်လားသေးတဲ့ယုတ်တရားဏတရားတို့ကိုလည်းပဲဥပါယေနအကြောင်းဥပတမိအဖြင့်ဥပထာပိတဝအသိဉာဏ်နဲ့ထင်လားမြင်လားအောင်ပြုလုပ်၍အနဝတိတတော်ဝအတွင်အကြံမရှိအကုန်အစင်သာလျင်သမ္မာတိတ္တဘအနိစ္စဒုက္ခအနတ္တလက္ခဏာရေသုံးတန်တင်း၍ရှုပွားသုံးသထိုက်ပေ၏အစပိုင်းလေးသာပြောရပါတဲ့သင်္ချာရလွယ်ကူရာကအစရှိသင်္ချာရလွယ်ကူရာကလေးကိုဝိပဿနာရှုပြီးတဲ့အခါအနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်တင်းပြီးရှုပြီးတဲ့အခါနောက်ပိုင်းရောက်လာလို့ရှင်းဒါပေမဲ့လို့နောက်ပိုင်းရောက်လာတဲ့အခါပေါ့နော်မထင်လားအသိဉာဏ်မှာမထင်လားမမြင်လားသေးတဲ့ယုတ်တရားဏ္ဍရားတွေကိုလည်းအကြောင်းဥပ္ပတ္တိအဖြစ်အသိဉာဏ်နဲ့ထင်လားမြင်လားအောင်ပြုလုပ်ပြီးတော့အကျဉ်းချမရှိကုန်